Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ28ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေထိုင်ရိုက်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ24/50/51လိုင်းလမီတာ190တို့ကနေနားဆင်နိုင်ပြလို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။မခွာညောကခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါဒီမနက်ခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြီးညာပါမယ်ဟောင်ကောင်ကဆန္ဒပြလူအုပ်ကိုရဲတပ်ဖွဲ့ကမျက်ရည်ရိုးပုံးတုံပြီးတော့လူစုခွဲခဲ့ပါတယ်ရိုဟင်ဂျာတွေဌာနေပြန်ရင်းနဲ့ပတ်သက်ပြီးမြန်မာကိုယ်စားလှယ်အဖွဲ့နဲ့ဒုက္ခသည်တွေဆွေးနွေးနေကြပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ခုမနက်ခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့တရုတ်ပြည်ထဲကကိုပိုင်အုပ်ချုပ်ခွင့်ရဒေသကလူတွေကိုတရုတ်အစိုးရကခေတ်မီနည်းပညာတွေနဲ့ထောက်လှမ်းကြည့်နေတဲ့အကြောင်
း A year ago and she said when she passed the checkpoint she saw at least 8 images of her showing on the screen were inDifferent locations.
ထောင်ချခံထားရတဲ့ဝီကာစီးပွားရေးပညာရှင်တဦးရဲ့သမီးဖြစ်သူပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါ။အဲဒီနောက်တနင်္ဂနွေနေ့မနက်ခင်းတိုင်းနားဆင်နေကြဥအောင်ခေရဲ့မြန်မာအရေးသုံးသပ်ချက်နဲ့ American Style အီရန်တုတ်အင်္ဂလိပ်သင်ခန်းစာတွေလေ့လာနိုင်ပါတယ်ရှင်။အစီအစဉ်ဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေ့လာဆွေးနွေးကအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရမှာဖြစ်ပါတယ်။အခုရင်ဆုံးတော့ဇူလိုင်လ28ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးပါမယ်ရှင်
။ဟောင်ကောင်ကယထာဘူဒာယုံတစ်ခုအတွင်းစနေနေ့ကထောက်မြချီတဲ့ဆန္ဒပြသူတွေကိုရှင်းလင်းဖို့ရဲတပ်ဖွဲ့ကမျက်ရည်ကြိုးပုံးနေပြစ်သွင်းပြီးအတင်းစီးနေဝင်ရောက်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကလူရန်ကားတချို့ရဲ့အကြမ်းဖက်တိုက်ခိုက်မှုကိုရဲဘက်ကတုံ့ပြန်ကင်တွယ်ဖို့နှေးကွေးခဲ့တယ်ဆိုပြီးဆန္ဒပြသူတွေကခွင့်ပြုချက်မရှိဘဲခြိတက်ကန့်ကွက်ခဲ့ကြတာပါ။ယွန်လောင်ယထာဘူရာယုံအတွင်းမှာအဓိကယုံနေနေရဲတွေကနံပါတ်ဒုတ်တွေဝှေ့ယမ်းပြီးအသက်ရှူကိရိယာတွေနဲ့ဆောက်လုပ်ရေးလုပ်ငန်းသုံး helmet အုပ်ထုပ်တွေစောင့်ထားတဲ့လူငယ်တွေနောက်ကိုလိုက်ခဲ့ကြတဲ့ပုံတွေကိုစနေနေ့ညကသတင်းထောက်တွေတင်ထားတဲ့ဗီဒီယိုတွေထဲမှာတွေ့ရပါတယ်။လူရန်ကားတွေရဲ့တိုက်ခိုက်မှုကိုရဲတပ်ဖွဲ့ရဲ့တုံ့ပြန်ကင်တွယ်မှုအပေါ်ထောက်နဲ့ချီတဲ့ဆန္ဒပြသူတွေကဒီမတိုင်ခင်နိုင်ပိုင်းအလိုမှာတော့မြို့စွန်ပိုင်းနဲ့လူနေချဲတဲ့ရက်ွက်တွေအတွင်းချီတက်ဆန္ဒပြခဲ့ကြပါတယ်။စီးပွားရေးလုပ်ငန်းတွေပိတ်ထားကြဆဲဖြစ်တယ်လို့လူတွေလည်းအပြင်းမထွက်ကြပါဘူး။ပြီးခဲ့တဲ့သတင်းပတ်တုန်းကလူရန်ကားတွေရဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ချီတက်ပွဲမှာမပါသူတွေနောက်သတင်းတောက်တွေနဲ့လွတ်တော်အမတ်တအူးပါထိခိုက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်ခံရမှုကြောင့်စိတ်ဆိုးဒေါသထွက်နေတဲ့တက်လက်ပိုင်းနဲ့တက်ကြီးပိုင်းတွေပါပါဝင်လာတဲ့ငင်းချမ်းစွာချီတက်ပွဲကရဲတပ်ဖွဲ့ရဲ့ရှင်းလင်းမှုကြောင့်အဆုံးသတ်သွားခဲ့ပါတယ်။လူပေါင်း45ဦးထိခိုက်ဒဏ်ရာရခဲ့ပြီးတချို့အပြင်းထန်ဒဏ်ရာရခဲ့တဲ့ဇူလိုင်လ21ရက်နေ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးလူ12ယောက်ကိုဆွဲချက်တင်ထားပါတယ်။
ဒီနေ့ကုန်ပိုင်းကျင်းပမဲ့ဒေသဆိုင်ရာရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့သူတို့ချို့ကိုကိုယ်စားလှယ်လောင်းစင်းရင်ကနေဖယ်ရှားလိုက်တဲ့အတွက်ရုရှားနိုင်ငံမော်စကိုမြို့မှာစနေနေ့ကဆန္ဒပြပွဲတွေဖြစ်ခဲ့ပြီးလူ1000ကျော်ကိုရဲတွေကဖမ်းဆီးလိုက်ပါတယ်။ခွင့်ပြုချက်မရဘဲမော်စကိုမြို့လယ်မှာလုပ်တဲ့အဲ့ဒီဆန္ဒပြပွဲတွေကလူ1000ကျော်ကိုပုံမှန်အမျိုးမျိုးနဲ့ဖမ်းဆီးခဲ့ရကြောင်းရုရှားရဲတွေက TASS နဲ့ RIA သတင်းဌာနတွေကိုပြောပါတယ်။အချို့ကတော့ရဲကအကြမ်းဖက်ဖမ်းဆီးခဲ့ပြီးရဲနဲ့ဆန္ဒပြသူတွေကြားနှစ်ပန်းလုံးခဲ့တာမျိုးတောင်ရှိခဲ့တယ်လို့ရဲကနံပါတ်တုပ်သုံးပြီးရုံးရင်ဆန်ခတ်တွေဖြစ်ခဲ့တယ်လို့မျက်မြင်တွေကပြောပါတယ်။ဆလင်မာရှိရဲ့နေ့ကျင်းပမဲ့မော်စကိုမြို့တော်ကောင်စီရွေးကောက်ပွဲဝင်မဲ့အတိုက်ခံကိုယ်စားလှယ်တွေကိုတတ်မှတ်ချက်နဲ့မကန့်ညီဘူးဆိုတဲ့အကြောင်းပြပြီးကိုယ်စားလှယ်စင်းကနေပယ်ဖျက်ခဲ့တာကြောင့်ဒီစနေနေ့မှာဆန္ဒပြကြဖို့အတိုက်ခံခေါင်းဆောင် LSC Navalny ကလှုံ့ဆော်ခဲ့တာပါ။စနေနေ့ဆန္ဒပြပွဲမှာလူ3500ကျော်ပါဝင်ခဲ့ပါတယ်။
Honduras နိုင်ငံသား Marvin Rivera Martinez ကိုသူစနီးနဲ့ခုနှစ်လအရွယ်ကလေးငယ်တို့ရှေ့မှာပဲအမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အောက်ခွန်ဌာနတာဝန်ရှိသူတွေကဖမ်းဆီးခဲ့ပါတယ်။ Marvin Rivera Martinez ကိုယာယီထိမ့်သိမ်းထရာ Saint Tammany Parish ထောင်ကိုတယ်လီဖုန်းဆက်နေတဲ့အကူအညီပေးသူတဦးနဲ့အတူမိသားစုကတော့ဧကန်နဲ့မှစုဝေးနေကြပါတယ်။ဖမ်းခံထားရတဲ့ရာဗီယာမာတီနက်စ်နဲ့မိသားစုတွေ့ခွင့်ရဖို့ကြိုးစားနေပေမဲ့ ด้วยความยามเหมือนเช่นมาตั้งเกมหาเบ้แต่ช้าท่องูเปล่าเลยเหมือนเช่นในเรื่องสายนี้อะไรบ้างตัวนี้ทายาลุยเซียนาปีเนี่ยเชลแมนเนี่ยกิโลเมตรต้องยาลาวีเดไอเซียทิ้งตั้งยี่สิบคันพายพาริอาโกราบิอามาร์ตินเนสเปล่าช่วยมาจากเข็มบอมเชตุโกมาด้วยระยะทอมเอชีนิโกสนิกาสุยงี้อะไรบ้างอเมริกันมิวจิเซกูมา เดี๋ยวเมื่อวันศุกร์เช้าในทันตุเรโกจีเจสีเนชาบุเมซีเซงกาอเมริกาสู่อาการเทมโปเกราจาวท่านนี้เปลี่ยนผู้บุชิมันคันทาร์เดอท้าวท่าเมื่อศุกร์เช้าวันยาวตุมิราซูเดจวดดอสุไลน์ลาเลบันเดนปัมมาชายีอันนี้เนสิกต์ตายายาซีเกบาร์เดลูบังนัทท่องเตียนีบาพันซีโบจีเวทาร์เดเทกาสุสุบังต้องสังหายาพันซีเกจาวลุยมูจีเจยีเนกอกคันทาร์นายายีนิวใจยิมูเมทรู
เอลเวนส์กับเยาวาเร่ทวีเมล็คุปังคันทาร์เดรับยามาตินัสเยลลาดาช่วยกลิ้งเหงาโรพักเหงมิชิเบอเมริกันนั่งน่าพิจิพิญญาโรเมชินเนโกมิดาสุกัสโซยงิจาวาเรชเป็นเองงาอุโรปธรรมกากาเควทรัชเชนฮะจีมาเรซิวายคุณลันเตียพิบิเมตุมตังเกงกาวุนิจิโอตาวุนยูเกเรทรีซามิกาสุวาเรชินีเตียจงยาโรเมตบอมยูเนกันด้วยตัวเกเรลู พี่เด้งวันจีโจบอริสจอห์นสันก็สนิทมาพี่บาร์เลยอุรบาดมากาเควทรัพย์ปีคนด้วยหินในมือเนี่ยตั้งบีซีวายเชียงเนี่ยเอาลูกหลานเด็กคนด้วยสกันนี่พูดเล่นตัวเมลูแมนเชสเตอร์มาพี่จ้าเรตุยเอ็มเบกอมมามิสเตอร์จอห์นสันก็เทตเวนตัวละวะแค่จงเนี่ยเรียนอยู่ในบ้านที่อาโกตัวละลีบิลียงเวทเท่าเป็นบุกดีไปเลยบีท่าเตยุปุสังยีเนี่ยอินเทอร์เน็ตบล็อกเบนสุดวัยปูมูกำมันลาซิบุพิเดลูกพี่บาร์เลย
อุรบาดมากาเควทรัชเชนฮาบีเดนังเงี้ยช่วยจะอนาคตเป็นเลยยาอยู่ไรเช่นนั้นก็บีเดนเงี้ยมีอยู่อะไรกูเป็นอุจจุคุณกูเลยยาอยู่ไรเช่นพี่เดลูตัวสวาเลยพี่อยู่อเมริกันแต่ไม่ได้พัฒนามาบ้านซีซันนี้กูมันจะเช่าไหนกันในคนนั้นไอทีไปลงมีดานนั่นเสร็จเลยกิโลเฮตต์เจ็ดเน็ตเจ็ดตัวเนี้ยไปลงมีดานลีเซกิโลเฮตต์คนเล็กเจ็ดตัวเนี้ย
ไปดูมิดังอาเจติกิโลเฮตต์งาชิคงานเน่ไปดูมิดาติอาโกเซกิโลเฮตต์ติงาคงารุกันเน่ทั่วเรื่องเป็นยังไงเช่พี่วิมยามาวันสี่สิบเอ็ดนิ่งกันนิ่มเห็นแค่ตื่นดีกูน่าสนิทใจรับเชื่อไปเลยเช่นั่งใจวันนี้ท่านน่ะมีเรื่องจวนเวงอุ้มยันตุกำสังเน่ยามากูจะเล่าพูดกันเป็นลาบิสนายก็เสพซากะโรฮิงญาตุกขาเตอร์เน่ด้วยส่งปีท่านนี้เป็นยี่สัตย์สุนุนีไปเลย มันนี่สิ่งนี้ก็คุ้มปล่าทุกขาเดสคัมมาทุกขาเดกังสองนี้เนี่ยด้วยส่งไปมาโรทุกขาเดรีเป็กกะนั่งยันนับเช็คคนต่างสู่เคจาวาเลยทุกขาเดสคันจุ่มมาโรมุยอาเจมาทีรีสองปีทุกขาเดรีก็ซีวิกันเป็นมาส่วนหนึ่งเป็นยาละกูสองสังเคจาวาเลยมันนี่สิ่งนี้ส่วนหนึ่งเป็นมาโรทุกขาเดรีเป็กกะต่างสู่จาเลยนั่งยันนับเช็คคนมาทบทุนยี่เจมียาจาวเนี่ย โรฮิงญาเรื่องนั่งยันต์กับกากเว็บปีกุเล่ต้องสู้เกเรลูส่วนหนึ่งเป็นมาปากเกเรเดลโมฮัมเมกัดเรียนทักทีกูเปียวบารีที่กันนี่ตัวนี้ไม่ได้มาเลยทุกขาเดสคันจูมาเนี่ยมากูจะเล่าพูดเนี่ยทับปีส่วนหนึ่งจะมาบ้างโรฮิงญาทุกขาเดรีท่านนี้เป็นยี่จวดเนี่ยมาเนี่ยเป็นลาดิสจ้าแต่พอตุนี้เช่นเนี่ยสังเวชแค่บีเมอคู่เชนที่มาเอาเมียนตีบ้าว ดูข่าวเดรีท่านนี้เป็นไหนแม่เชนนี่ไม่ใช่เดวุลูกุลาตั้มกับเป็กกับพี่สุนีเจ็บเชียบีดูข่าวเดรีท่านนี้เป็นยี่ห้าเลยเป็นกันลงจมูกชี้ชี้คงได้ขานเนี่ยนี่สนาเลี้ยวพี่ยามเอลูพี่สุนีรับบ้างยามาสุยาเป็กการอโรฮิงญาสุดเลยต้องนงกูเล็ดเต็มขันดูนั่งงานพี่คุณกูเลยอามากันเจ็บมาปีบ่าวเช่น
เจ้าเจมี่อุโรปมากเช่นสุนิเวกุสไลน์นั่นสังอาการนั่นสิ่งนี้ที่เชื่อวิธีตำรานั่งงานมาเจ็บบ้านนี้บีก็เช่นตัวข้าที่ต่างกับดุสิบีตัวข้าเลยไอดีบีดีกูเบลูกุนีตัวจามเลสุเรกิสากุอัลีตาสุนิจาวาเลยถ้าเป็นอุโรปยาวก็เช่นลุงเอริจามิมิโรยูยาอินเจมุกุเบลูเลสเซนกันเตซองยามเลสุรานเน่ก็เช่นลุงมิโรเอซูซีด้วยส่งบีเย็นนิมุปอยาอังลูเดปวยพิเดลูปวยซีเซนดูตูพิเด เชฟวิดูตมรานงานก็โนจากาวิวมีมาวังกูเปียวบาร์เลยยุโรปยันก็เช่นเซมินาเปียกูเนเธอร์แลนด์งานมาหนึ่งท่องสัตว์งาสัตว์เต็มบีจิมบากิดาเชฟีเดมันโนเวจามลีเน่ที่เนี่ยมารอเชฟวิดูตมรานงานอีมาจิมปานิดาเชฟบาร์เลยที่ไปอุดกับบาลูมาสีเดวอลก็เช่นคอนเกรสเอพเวอร์เวนิตเตียวดโลสวีเดนเนเธอร์แลนด์จามลีเชฟวิดิงาโกเซเลรีเตียวบีสุสุบังลูซิเชสเฮลาวชิเมลูคัมมันบาร์เลย ဥရောပနိုင်ငံတချို့ကိုရောက်နေတဲ့ကချင်တိုင်းသားတထောင်ကျော်ရှိမယ်လို့အကြံဉာဏ်ခံမှန်ပါတယ်
။ပါကစ္စတန်နိုင်ငံမှာစနေနေ့ကစစ်သွေးကြွတွေရဲ့တိုက်ခိုက်မှုနှစ်ခုအတွင်းအနည်းဆုံးပါကစ္စတန်စစ်သား10ဦးကျဆုံးခဲ့တယ်လို့စစ်တပ်ကပြောပါတယ်။မြောက်ပိုင်းဝါဇီရစ်စတန်ဒေသဂါဗက်စ်ဧရိယာကလုံခြုံရေးစခန်းတစ်ခုအနီးစစ်တပ်ကင်းတန်းကိုအာဖဂန်နယ်ဇက်ကနေစစ်သွေးကြွတွေပစ်ခတ်ခဲ့တဲ့ပထမတိုက်ခိုက်မှုအတွင်းပါကစ္စတန်စစ်သား6ဦးကျဆုံးခဲ့တာဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားသင်္ဘော Wise Honor School ဖန်ဆီးထားတဲ့အမေရိကန်ပြည်ထောင်စု USMS အရာရှိတွေကပြည်ထောင်စုတရားရုံးရဲ့အမိန့်နဲ့အညီအဲ့ဒီသင်္ဘောကိုဘယ်လိုထူခွဲရောင်းချမယ်ဆိုတာစဉ်းစားနေပါတယ်။ရောင်းရငွေကိုတစ်ချိန်ကမြောက်ကိုရီးယားမှာဖမ်းခံရပြီးနောက်သေဆုံးသွားတဲ့အော်တိုဝမ်ဘီယာမိသားစုကိုပေးမပေးဆိုတာကိုတော့တရားရုံးကတရားဝင်မဆုံးဖြတ်ရသေးပါဘူ
း
။ဇူလိုင်လ28ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိင်ကြီးထိုင်တဲ့ကိုညာဝေးအောင်တို့ပြောပြပေးသွားကြတာပါရှင်။အခုတရုတ်အစိုးရကကိုပိုင်အုပ်ချုပ်ခွင့်ရဝီကာတိုင်းရင်းသားတွေအပေါ်မှာဘယ်လိုသဘောထားသလဲဆိုတာပြောပြပါမယ်။တရုတ်အစိုးရဟာရှင်ချန်းဝီကာကိုပိုင်အုပ်ချုပ်ခွင့်ရဒေသကလူတွေရဲ့နေ့စဉ်နေထိုင်လှုပ်ရှားမှုတွေကိုခေတ်မီနည်းပညာတွေနဲ့စောင့်ကြည့်နေတယ်လို့ထောင်ချခံထားရသူထင်ရှားတဲ့ဝီကာစီးပွားရေးပညာရှင်အီလ်ဟမ်တိုတီရဲ့သမီးကပြောပါတယ်။ထိန်သိမ်းရေးစခန်းတွေကလူနည်းစုဝီကာတွေအပေါ်တရုတ်အစိုးရရဲ့ပြုမှုဆက်ဆံမှုတွေမှာတရုတ်ဗီဒီယိုစောင့်ကြည့်ထောက်လှမ်းရေးလုပ်ငန်းကြီး Hik Vision ပါဝင်နေတာကိုအမေရိကန်အစိုးရကပြစ်ဒဏ်ခတ်အရေးယူဖို့တုံ့တက်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အချိန်မှာသူမကအခုလိုပြောလိုက်တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဆိုင်ရာ VOA သတင်းတောက် Nick Chen ရဲ့သတင်းကိုမတ်သိကီထိုက်ကပြောပြပါမယ်ရှင်။
တရုတ်နိုင်ငံကစစ်ခန်းတွေမှာဝီဂါမွတ်စလင်တသန်းကျော်ထိန်းသိမ်းခံထားရပါတယ်။တရုတ်ဘက်ကတော့ဒါဟာပညာရေးမုံမှန်စစ်ခန်းတွေလို့ပြောပါတယ်။ဒါပေမဲ့ဝေဖန်သူတွေကတော့ဝီဂါတွေရဲ့ကိုယ်ပိုင်လက္ခဏာတွေနဲ့ဘာသာရေးယုံကြည်ချက်တွေကိုဖျက်ဆီးပစ်ဖို့ရည်ရွယ်ထားတာလို့ပြောကြပါတယ်။ယိုဟန်တိုတီတို့လိုဝီဂါအခွင့်အရေးကောက်ွယ်သူတွေလည်းပဲဖိနှိပ်ခံထားရပါတယ်။ထင်ရှားတဲ့ပညာရှင်တူဖြစ်တဲ့ယိုဟန်တိုတီကိုတော့နိုင်ငံကိုကွဲသွားအောင်လုပ်မှုနဲ့တရုတ်အနာပိုင်တွေကဆွဲချက်တင်ခဲ့ပြီး2014ခုနှစ်ကတည်းကထောင်ဒဏ်တသက်ချမှတ်ထားတာဖြစ်ပါတယ်။တမိဖြစ်သူကတော့သူ့ဖခင်ဟာခွဲထွက်ရေးဒါမှမဟုတ်လေအကြမ်းဖက်မှုကိုဘယ်တော့မှအားပေးခဲ့သူမဟုတ်ဘူးလို့ပြောပါတယ်။တခြားမိသားစုဝင်တွေကဘာမှမပြောတော့မယ့်အရေးကိုစိုးရိမ်နေတဲ့ဂျိုဟာယိုဟန်ကရှင်ချမ်းမှာနေ့စဉ်လှုပ်ရှားမှုတွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်ခံရတယ်လို့ပြောပါတယ
် A personal acquaintance of mine visited Uyghur region
ပြီးခဲ့တဲ့နှစ်တုန်းကကျမရဲ့လူရင်းတယောက်ဝီဂါဒေသကိုသွားပါတယ်စစ်စရေးဂိတ်ကိုဖြတ်တဲ့အခါမှာမြို့ထဲကနေရာတွေတဲကအနည်းဆုံးပုံရိပ်၈ခုလောက်စကရင်ပေါ်မှာမြင်ခဲ့ရတယ်လို့ပြောပါတယ်ဒါကအတော့ကိုအတိတ်ပဲမဲ့တဲ့လှုပ်ရက်ပါပုံကိုရေးလွတ်လပ်ခွင့်လုံးဝမရှိပါဘူး
ဝီကာထင်းသိမ်းရေးစခန်းတွေအရေးမှာပါဝင်ပတ်သက်မှုဆွဲချက်နဲ့တရုတ်ဗီဒီယိုထောက်လှမ်းစောင့်ကြည့်မှုလုပ်ငန်း Hik Vision ရဲ့ပို့ကုန်တွေကိုပို့ပြီးထိန်းချုပ်ဖို့အမေရိကန်ဘက်ကတုံ့တက်နေပါတယ်။နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံမတ်ကြီး Sam Brownback ကအခုလိုပြောပါတယ်
။ There are bills in Congress where people are
ချောင်းလုပ်ငန်းတွေနဲ့ပတ်သက်ပြီးစဉ်းစားဖို့အတွက်တွန်းအားပေးထားတဲ့ဥပဒေကြမ်းတွေတော်တော်များရှိနေပါတယ်။ဒါပေမဲ့လည်း Hik Vision နဲ့ပတ်သက်လို့အမေရိကန်အစိုးရအထူးသဖြင့်စိုးရိမ်ချက်စီစဉ်တာဖြစ်ပါတယ်
။ဝီကာထိန်းသိမ်းရေးစခန်းတွေလက်ပတ်ရေးပံ့ပိုးပေးနေတဲ့ကုမ္ပဏီတွေကိုပြစ်ဒဏ်ခတ်အရေးယူရေးထောက်ခံကြောင်းအချင်းကြကန်ဝီကာပညာရှင်ယိုဟန်တိုတီရဲ့သမီးဖြစ်သူဂျီဟွာယိုဟန်ကပြောပါတယ
်။ No matter food company, technology company, camera company, no matter what company it is.
အစားအသောက်ကုမ္ပဏီ၊နည်းပညာကုမ္ပဏီ၊ကင်မရာကုမ္ပဏီ၊ဘာကုမ္ပဏီပဲဖြစ်နေပါစေအစ်စ်လားဒါမှမဟုတ်လဲအကြီးဖြစ်ဖြစ်အသေးဖြစ်ဖြစ်ထိန်းသိမ်းစခန်းတွေလည်ပတ်တာမှပါဝင်နေသမျှတော့ဒီလုပ်ငန်းတွေကိုမရှိစေချင်ပါဘူးအမေရိကန်ဘက်ကဒီလုပ်ငန်းတွေကိုတန်ခတ်ဖို့ကိုလည်းထောက်ခံပါတယ
်ဘာသာရေးဆိုင်ရာအခွင့်အရေးဖိနှိပ်နေပါတယ်ဆိုတာကိုတရုတ်ဘက်ကညှင်းပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရလူခန်းကအခုလိုပြောပါတယ်
我必须指出中国不存在所谓的宗教迫害情况。
တရုတ်နိုင်ငံတွင်ဘာသာရေးလွတ်လပ်ခွင့်အခြေအနေနဲ့ဘာသာရေးဆိုင်ရာမူဝါဒတွေကိုအမေရိကန်ဘက်ကမှန်မှန်ကန်ကန်ရှုမြင်ဖို့နောက်ပြီးတော့ဘာသာရေးကိစ္စကိုအသုံးချပြီးအခြားနိုင်ငံရဲ့ပြည်တွင်းရေးကိုဆွဲဖက်မှုတွေရပ်ဖို့ကျွန်တော်တို့တောင်းဆိုပါတယ်
။ ယိုဟန်အပါအဝင်တခြားဘာသာရေးဖိနှိပ်ခံရသူတွေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့အင်ဂျူရောမှာမကြသေးခင်ကတွေ့ဆုံခဲ့ကြပါတယ်။တရုတ်နိုင်ငံတွင်းကဟွီဂါရီအဖို့ပြုမှုဆက်ဆံပုံနဲ့ပတ်သက်ပြီးတရုတ်တာဝန်ရှိသူတွေကိုဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့လဲအမေရိကန်ဘက်ကစဉ်းစားနေပါတယ်ရှင်။
မတင်ကြီးထိုက်ပြပြသွားတာပါရှင်အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါလို့မယ်လွန်ခဲ့တဲ့လကထုတ်ပြန်တဲ့ကမ္ဘာ့ဘဏ်အုပ်စုရဲ့မြန်မာစီးပွားစောင့်ကြည့်ရေးပထမ6လပတ်အစီရင်ခံစာမှာစီးပွားရေးအချိန်အဟုန်မပြတ်အောင်ဆောင်ရွက်ရမှာတွေကိုဖော်ပြထားပါတယ်ဒီအကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့တူတင်ပြထားပါတယ်ရှင်
လူငယ်တဲ့နှစ်ကမတိမငိမ်ဖြစ်ခဲ့တဲ့မြမစီဝါရေးအခြေအနေဟာပြင်းငိမ်လာပြီးတဖြည်းဖြည်းတိုးတက်လာတယ်လို့ကမ္ဘာ့ဘဏ်အုပ်စုရဲ့ဇွန်လထုတ်စီဝါရေးစောင့်ကြည့်ရေးအစီရင်ခံစာမှာဖော်ပြထားပါတယ်။ကိုယ်တိုင်စုဆောင်ထားတဲ့အချက်အလက်တွေနဲ့မြမအစိုးရဌာနထုတ်ပြန်တဲ့အချက်အလက်တွေမှာအခြေခံပြီးကမ္ဘာ့ဘဏ်အုပ်စုကမြမစီဝါရေးစောင့်ကြည့်ရေးအစီရင်ခံစာကို6လတည်းချိန်ထုတ်ဝေပါတယ်။ဇွန်လထုတ်အစီရင်ခံစာဟာဒီနေ့ရပထမ6လပတ်အစီရင်ခံစာပါအထည်ချုပ်လုပ်ငန်းနဲ့ဝန်ဆောင်လုပ်ငန်းတွေတိုးတက်လာတာမို့6.5ရာခိုင်နှုန်းအထိစီးပွားရေးတိုးတက်လာမယ်လို့ဆိုပါတယ်လွန်ခဲ့တဲ့9နှစ်အတွင်းမှာပထမဆုံးအကြိမ်ပို့ကုန်တိုးပွားလာပြီးတွင်းကုန်ကျဆင်းလာတာကိုတွေ့မြင်ရတယ်လို့ဖော်ပြပါတယ်အစိုးရအသုံးစရိတ်လုံငွေပြမှုဟာတိုင်းပြည်အတွင်းထုတ်လုပ်မှုရဲ့9ရာခိုင်နှုန်းကျော်ရှိမယ်လို့ကမှန်းပေမဲ့တကယ်လုံငွေပြတာဟာဒီကဲပူပြီးနင်းနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့လျှက်စစ်တအားမှာအစိုးရထောက်ပံ့မှုကအသုံးကျရဲ့600ရာခိုင်နှုန်းအထိတက်သွားနိုင်ပြီးလာမယ့်နှစ်နှစ်သုံးနှစ်အတွင်း700ရာခိုင်နှုန်းအထိဖြစ်သွားနိုင်ပါသေး။လျှက်စစ်စွမ်းအင်ပြဿနာကိုအရေးတကြီးဖြေရှင်းရမယ်လို့ဆိုပါတယ်
။ဒါကြောင့်စွမ်းအင်ကဏ္ဍပြုပြင်ရေးကိုအလင်းများမလုံနိုင်ရင်အစိုးရအတွက်ဗဏ္ဍာရေးဝန်ထုပ်ဝန်ပိုးကြီးမားလာပြီးယင်းမြို့နံလူသူတွေကိုဆွဲဆောင်ဖို့ခက်ခဲလိမ့်မယ်လို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ်။တိုင်းလူပြည်သားတွေတတ်နိုင်တဲ့ဆက်စစ်စွမ်းအင်ပေးနိုင်မှုကိစ္စကိုအထူးကဏ္ဍတစ်ခုအဖြစ်ကမ္ဘာ့ဘဏ်အုပ်စုရဲ့ပထမ6လပတ်အစီရင်ခံစာမှာဖော်ပြထားပါတယ်။2017နဲ့2018ကြားဆက်စစ်ဓာအားကိုနှစ်ဆတိုးထုတ်လုပ်ပေမဲ့လိုအပ်သလိုမပေးနိုင်တာဟာစီးပွားရေးတိုးတက်ဖွံ့ဖြိုးမှုကိုအဟန့်တားဖြစ်စေပါတယ်။မိမမှန်မရတဲ့အတွက်လုပ်ငန်း95ရာခိုင်နှုန်းဟာအိမ်သုံးမိဆက်ကိုဆောင်နှားကြရပါတယ်။လောလောဆယ် 3.6 ဂီဂါဝတ်သုံးနေတာကို9နှစ်အတွင်း 8.6 ဂီဂါဝတ်အထိတိုးထုတ်နိုင်ဖို့အတွက်နှစ်ဆတိုးရင်းနှီးမြှုပ်နှံပြီးအ мян နှုန်း3ဆလောက်နဲ့အကောင့်ထည့်ဖော်ဖို့လိုတယ်လို့ကမ္ဘာ့ဘဏ်အုပ်စုကဆိုပါတယ
်။မျက်စစ်တအားထုတ်လို့တဲ့ကုန်ကျစရိတ်တိုးပွားလာပြီမဲ့မီတာကမပြောင်းလဲတဲ့အတွက်အရှုံးခံပြီးထုတ်လုပ်နေရပါတယ်။ရက်စက်မီပေးတဲ့ဇယိစကတိုးပွားလာပြီးမြင်မီတာကဟာ2014ကအတိုင်းဖြစ်နေပါလေ။ကောက်ယူရရှိတဲ့မီတာကဟာရတဲ့ရလိုက်တဲ့မီတာကတဲ့40ရာခိုင်နှုန်းလျော့နေနေတယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။ဒါကြောင့်2019မှာ7.580 billion အရှုံးပေါ်ခဲ့ရက2018မှာ850 billion အရှုံးပေါ်ပါသေး။ဒါလို့စိုက်ထုတ်ရတာကကာမီအောင်အစိုးရရဲ့ဘတ်ဂျက်အသုံးစရိတ်ကိုလည်း30ရာခိုင်နှုန်းတိုးချဲ့လိုက်ရပါတယ်။အရှုံးခံပြည်ပြစစ်တအားပေးနေရတာဟာဟုရက်ဆိုင်ဖို့လိုနေပြီလို့ကမ္ဘာ့ဘဏ်အုပ်စုကယူဆပါတယ်
။လက်စစ်တအားအများဆုံးသုံးသူဟာလူချမ်းသာတွေဖြစ်တာမို့မီတာကတက်တာလေးလေးသူတို့အတွက်အကျိုးရှိလေးလေးဖြစ်တယ်လို့ကမ္ဘာ့ဘဏ်အုပ်စုအစီရင်ခံစာမှာဖော်ပြပါတယ်။ရှင်းရသားဟာသူတို့လိုလက်စစ်ပစ္စည်းမျိုးစုံကိုသုံးနိုင်တာမဟုတ်ပါဘူး။ဥပမာ40ကိုအမြဲတမ်းဖွင့်ထားတဲ့လူချမ်းသာအတွက်အစိုးရကအရှုံးခံပြီးလျှက်စစ်တအားထုတ်တယ်လို့ဖြစ်နေပါတယ်။အစိုးရထုတ်လျှက်စစ်တအား60ရာခိုင်နှုန်းကိုချမ်းသာတဲ့အိမ်အောင်စုတွေကသုံးပြီးစင်းရဲသားက100ရာခိုင်နှုန်းလောက်သာသုံးတယ်လို့ခန့်မှန်းထားပါတယ်။ဒါကြောင့်လျှက်စစ်မီတာကတင့်တော်တယ်လို့တိုးမြင့်ဖို့အရေးကြီးလာပါတယ်။ဥပမာတစ်လကီလိုဝတ်200ကျော်သုံးသူတွေကိုမီတာကတိုးမြင့်ကောက်ယူရမှာလျှက်စစ်တအားအသုံးများရင်များသလိုမီတာကတိုးမြင့်ကောက်ယူဖို့အကြံပြုထားပါတယ
်။ပုံစိကလုပ်ငန်းကဏ္ဍပါဝင်လာဖို့လိုအပ်တာကိုလည်းကမ္ဘာ့ဘဏ်အစိုးရခန်းစာမှာထောက်ပြပါတယ်။အာဆီယံအုပ်စုမှာအစိုးရနဲ့ပုဂ္ဂလိကပူးပေါင်းဆောင်ရွက်မှုအနည်းဆုံးဟာမြန်မာပြည်ဖြစ်နေပါတယ်။ အများဆုံးကဖိလစ်ပိုင်နိုင်ငံဖြစ်ပြီးလာအိုနဲ့ကမ္ဘောဒီးယားကတောင်မြန်မာတွေတားနေတာတွေ့ရပါတယ်မြန်မာအစိုးရရဲ့အာမခံချက်ကြောင့်ဘယ်လိုအကျိုးရှိခဲ့တယ်ဆိုတဲ့အထောက်အထားမရှိတာဟာလေအစိုးရနဲ့လက်တွဲဖို့ခက်ခဲနေရတဲ့အကြောင်းတစ်ခုဖြစ်ပါတယ်ပုံမှန်လင်းလင်းပြိုင်ဆိုင်နိုင်တဲ့တင်တာစနစ်ကျင့်သုံးဖို့လေကမ္ဘာပံအစည်းအဝေးခန်းစားမှာအကြံပေးထားပါတယ်ပြိုင်ဆိုင်မှုမရှိဘဲရယူတဲ့စွမ်းအင်ထုတ်လို့ရေးစနစ်မှာစိုးကျိုးများတာကိုအနည်း20အာဖရိကသမိုင်းကတက်ပြေပြနေပါတယ်တဲ့အပူပိုင်းဒေသမှာရှိတဲ့မြန်မာပြည်ဟာနေရောင်ကြီးဓာတ်အားထုတ်ယူဖို့တင့်တော်တဲ့နေရာဖြစ်ပါတယ်ဒါပေမဲ့မေဂါဝတ်20ထုတ်မဲ့နေရောင်ကြီးဓာတ်အားစီမံကိန်းတစ်ခုသာရှိပြီးဒီနေ့ထဲမှာပြည်စည်းမယ်လို့မျှော်လင့်ရပါတယ်နိုင်ငံသုံးဆက်စစ်ဓာတ်အားရဲ့ရှေ့ရခိုင်နှုန်းကိုနေရောင်ကြီးကရယူဖို့မြန်မာအစိုးရကရည်ရွယ်ပေမဲ့ပုဂ္ဂလိကလုပ်ငန်းကြီးတွေပါဝင်နိုင်အောင်ဆွဲဆောင်ဖို့လိုကြောင်းကမ္ဘာပံအုပ်စုရဲ့ပထမ6လပတ်အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
။ဒီနောက်ဆင်းရဲမြန်မာရေးတုံသက်ချက်ကိုကြာသာပရိနိညာပိုင်းမှာအသစ်ထုတ်လွှင့်ပြီးအခုလိုတနင်္ဂနွေနေ့မနက်ခင်းတိုင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါလိမ့်ရှင်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုလည်းနားဆင်လေ့လာကြရအောင်ပါရှင်။
ဒီရင်ပါ English American Side Ganda မှာမြန်မာသတင်းတော့ကမှာတုံ့နှုံနေတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
do or die
ဖြစ်ပါတယ်စာလုံးပေါင်းက do do ကလုပ်တာ or or ကသို့မဟုတ် die die ကသေတာဖြစ်ပြီးစကားလုံးရဲ့ die ရဲ့ဒီဘက်ကလုပ်ရင်လုပ်ဒါမှမဟုတ်သေရင်သေဆိုတာပဲဖြစ်ပါတယ်ဒီတုံးဆင်းတယ်လာတာကတော့19ရာစုနှောင်းပိုင်းဖြစ်တဲ့1993ခုနှစ်တုန်းကစကော့တလန်လူလာရေးရရှိဖို့ပထမဦးဆုံးတိုက်တဲ့စစ်ပွဲနဲ့ပတ်သက်လို့ကဗျာဆရာကြီးရောဘတ်ဘန်စ်ရေးဆက်ထားတဲ့ကဗျာရဲ့နောက်ဆုံးအပိုက်မှာရက်စက်တဲ့အာဏာရှင်ကိုအသက်အသေးခံပြီးအပြုတ်တိုက်ဖို့တိုက်တွန်းရမှာ do or die ကိုအသုံးပြုထားတာဖြစ်တယ်လို့ဆိုပါတယ် idioms ရဲ့တော်ပိုက်ဒီဘက်ကတော့ကျွန်တော်တို့မြန်မာမှာရှင်ရွှေတီတေမြေကြီးဆိုတဲ့အတုံးနဲ့ဆင်တူတယ်လို့ဆိုရမှာပါ။တိတ်ကိုအရေးကြီးထားတဲ့အတွက်ဘယ်လိုမှရှောင်ခွဲလို့မရပဲအသက်လူပြီးအရက်ဆွန်လုပ်ရမယ်စွမ်းဆောင်မှုမျိုးဖြစ်ပါတယ်။မလုပ်ဖဲနေလို့မရတော့တဲ့အနေအထားမှုစွန်းစားလုပ်ရမှာမို့ဆုံးရှုံးမှုပိဆက်မှုများတဲ့အန္တရာယ်ရှိတာကိုဆိုလိုတာဖြစ်ပါတယ်။ဒီအတုံးကိုဇူလိုင်လ24ရက်နေ့ကဗြိတိန်ဝန်ကြီးချုပ်တည်ဖြစ်လာတဲ့နိုင်ငံကြ ాయి ဝင်ကြီးဟောင်းလည်းဖြစ်ခဲ့သူဘော်ရစ်ဂျွန်ဆန်ဟာ Brexit ဆိုတဲ့ EU ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေးကိုထောက်ခံအားပေးသူဖြစ်တဲ့အတိုင်းသူ့အနေနဲ့ဗြိတိန်ကိုအောက်တိုဘာလ31ရက်နေ့နောက်ဆုံးထားပြီး EU နဲ့သဘောတူညီမှုညှိနှိုင်းလို့ရသည်ဖြစ်စေမရသည်ဖြစ်စေဘယ်လိုပဲဖြစ်ဖြစ်မဖြစ်တဲ့နည်းနဲ့နှုတ်ထွက်ပြအောင်နှုတ်ထွက်ဖို့လုပ်မယ်လို့ကတိပေးခဲ့တဲ့အတွက်ကြောင့် Irish Times တင်စာကြီးက Boris Johnson promises do or die Brexit by October 31st ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George Go ပြီးတဲ့ဥမောင်းလေးလာကြည့်ကြရအောင်ပါ
။ It was a do or die situation for the US women's team. They played well in the championship game and won the 2019 FIFA Women's World Cup.
အမေရိကန်အမျိုးသမီးအသင်းကဘာကြီးပဲဖြစ်ဖြစ်အနိုင်ကစားရမယ့်အခြေအနေရောက်ခဲ့တယ်။နောက်ဆုံးဘောလုံးပွဲမှာအသင်းကစားတာကလည်းကောင်းလို့2019 FIFA အမျိုးသမီးကမ္ဘာဖလားစုကိုနိုင်လိုက်တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာနောက်တစ်ခါလည်လာကြည့်ကြရအောင်ပါ
။ It was a do or die situation for the US women's team. They played well in the championship gameand won the 2019 FIFA Women's World Cup.
ခုဆက်လက်တင်ပြပေးမယ် idiom အသုံးကတော့
run out of gas.
ဖြစ်ပါတယ်။စာလုံးပေါင်းက run run out out of off run out of ကကုန်သွားတာ gas gas ကဓာတ်ဆီဖြစ်ပါတယ်။စုစုဖြင့်ဓာတ်ရိုက်ဒီပေကတော့ဓာတ်ဆီကုန်သွားတာဖြစ်ပါတယ်။ဒီနေရာမှာကြောင်းတကာတာတရားပုတ်ဆန်းဆိုသလိုတမန်အင်္ဂလိပ်အသုံးဓာတ်ဆီကိုပက်ထရိုးလို့ခေါ်ပေမယ့်အမေရိကန်က gasoline အတူကောက် gas လို့ခေါ်တာဖြစ်ပါတယ်။မော်တော်ကားမောင်းရမှာဓာတ်ဆီကုန်သွားပြီးဆိုရင်ဆက်မောင်းလို့မရနိုင်တော့သလို idiom ဆိုတဲ့ဒီဘက်ကလည်းညစ်စင်ပွားမှာဒ ူတွေမှာတခုခုလောက်ရမှာစိတ်ဓာတ်ဆွဲလုံးလစွမ်းအင်းငွေအင်းအားထောက်ခံမှုစသဖြင့်တို့ကုန်ခန်းလာပြီးနောက်ဆုံးမှာဘာမှမတတ်နိုင်ပဲလက်လျှော့လိုက်ရတာလုပ်ငန်းကိုရလိုက်ရတာကျမတို့မြန်မာမှာမိစာကုန်စီခန်းနဲ့အတုံးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီနည်းခုနဲ့အာမမျှတဲ့အခါကြာရင်လက်ပန်းကျလာဒါမျိုးဖြစ်နိုင်တယ်လို့ကြာလာတော့စိတ်ဝင်စားမှုနည်းလာပြီးငွေငွေကဆက်မလို့ချင်းတော့တဲ့အနေအထားမျိုးလည်းဖြစ်ပါတယ်။ဒီအတုံးကိုကမ္ဘာဒုတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 6.2% ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းထားတဲ့အတိုင်းအရင်နှစ်တွေကတည်းကစာရင်နည်းတဲ့အပြင်အမေရိကန်နဲ့ကုန်သွယ်ရေးစစ်ကြောင်ပိုဆိုးရင်ရတဲ့အတွက်ကြောင့်တရုတ်အစိုးရဦးစီးတဲ့စီးပွားရေးဖွံ့ဖြိုးမှုပုံစံဟာအလုံးမဖြစ်တော့ဘူးဆိုပြီး Wall Street Journal သတင်းစာကြီးကChina's state-driven growth model is running out of gas. ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်တဲ့ဥပမာလေးလာကြည့်ကြရအောင်ပါ
။ China's plan to revive the Mizo Dam project seemed to have run out of gas.
မြစ်ဆုံရေကာတာစီမံကိန်းကိုပြန်ဆဖို့တရုတ်ရဲ့အစီအစဉ်ကြည့်ရတာမိစာကုံစီခန့်နေတဲ့အခြေအနေရောက်နေပုံရတယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ China's plan to revive the Mizo Dam project seemed to have run out of gas
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
get by the throat
ဖြစ်ပါတယ်ဆာလုံပေါင်းက GUT get ကယူတာ BY by THE the THROAT by the throat က living ကနေဖြစ်ပြီးဇစကုခုငယ်တိုက်ရိုက်ဒီပေကတော့လေပင်ကနေယူရာဖြစ်ပါတယ်။တနည်းတော့လေပင်ဒါမှမဟုတ်လေမျိုးကိုလက်နဲ့ညှစ်တာမျိုးဖြစ်ပါတယ်။ဒီ idiom မှာ get အနောက်မှာတူတူရောက်လို့အဓိပ္ပာယ်ရတဲ့ someone ဒါမှမဟုတ်တခုခုလို့အဓိပ္ပာယ်ရတဲ့ something ကိုထည့်ပြီး get someone by the throat ဒါမှမဟုတ် get something by the throat လို့သုံးလို့ရှိပါတယ်။ idiom ဆိုတဲ့တော့အဓိပ္ပာယ်ကတော့လူတူဒါမှမဟုတ်တခုခုကိုအပိုင်ချုပ်ကင်နိုင်ဖို့လုပ်တာဖြစ်ပါတယ်။ဒီတော့စီးပွားရေးအကောင့်နဲ့တရုတ်နိုင်ငံဟာကမ္ဘာတစ်ပတ်ဖွံ့ဖြိုးတဲ့နိုင်ငံတွေကိုအခြေခံရန်တရားအဆောက်အုံတွေအတွက်ငွေထုတ်ချရမှာအတိုးနှုန်းတွေရတယ်မြင့်တဲ့အတွက်တရုတ်ကျွေးပြီးပြီးတရုတ်ဟာကမ္ဘာကြီးရဲ့လေမျိုးကိုညှစ်ထားတယ်ဆိုပြီး Bloomberg စီးပွားရေးစာဆောင်မှာ China's got the world by the throat ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ဥမောင်းလေးလာကြည့်ကြရအောင်ပါ
The boss has got John by the throat, so he is completely under his control.
ဆရာသမားကဂျွန်ကိုအပိုင်ကင်ထားနိုင်တယ်။ဒါကြောင့်လေဂျွန်ဟာဆရာသမားရဲ့ထိန်းချုပ်မှုအောက်မှာလုံးဝရောက်နေပြီလို့အဓိပ္ပာယ်ရပါတယ်။ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ The boss has got John by the throat, so...He is completely under his control.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
do or die, run out of gas, get by the throat.
ဖြစ်ကြပါတယ်။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
လာလာတန်စီစဉ်ထုတ်လင်းပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်တွေကိုအခုလိုစနေတနင်္ဂနွေနေ့မနက်ခင်းတိုင်းမှာနားဆင်နိုင်ပါတယ်ရှင်။ VOA ကထုတ်လင်းနေသမျှ Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုကျမတို့ရဲ့ website လိပ်စာ bamis.voanews.com မှာလည်းအင်္ဂလိပ်စာလေ့လာမယ်ဆိုတဲ့ခေါင်းစဉ်အောက်ကနေနားဆင်နိုင်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာတိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကတနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလမ်းမီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA website လိပ်စာ burmese.voanews.com တို့ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းမှာတော့စနေနေ့ညကဆွေးနွေးထားတဲ့တိုက်ရိုက်လေလံအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရမှာပါ။ကိုအောင်လွင်ဦးကအစီအစဉ်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာဒီနေ့တဲ့လေလိုင်းစီစဉ်မှာတော့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့အခမ်းအနားနဲ့ပတ်သက်လို့ဆွေးနွေးဆောင်မှာပါလူ့ခွင့်ရေးကော်မရှင်ရဲ့နှစ်ပတ်လည်အစီအစဉ်ခန်းစာလွှတ်တော်ကိုတင်ပြတဲ့အခါမှာတိုးတက်မှုတချို့ရှိရဲဆိုပြီးအစ်လက်ခံအသိအမှတ်ပြုခဲ့ကြတယ်လို့ပဲအားနည်းချက်တွေရှိနေတာကိုလည်းထောက်ပြရတယ်ရှိပါတယ်ဟိုအာနာပါနေထင်းထင်းထောင်အဲ့အချိန်မှာတေဆုံနာရီအစပေါ်လေဒီအရွယ်မြောက်သေးသူတွေလိမ်မဲဆိုင်ရာအနှံ့ချင်းခံမှုဆောက်ဒီလိုပြဿနာပေါင်းစုံကြုံရတဲ့ကိစ္စတွေကိုကံကြွယ်ဖြစ်ရှင်းတဲ့လူ့ခွင့်ရေးကော်မရှင်ရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့လွှတ်တော်တွေမှာဆွေးနွေးချက်တွေရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့နောက်ဆက်တွဲအနေနဲ့ကျွန်တော်ဆွေးနွေးကြပါတယ်ဒါကိုဟိုဆွေးနွေးဖို့လည်းပင်နိုင်ဆွေးနွေးဖို့ပုံကုန်ဦးကိုဖိတ်ကြားထားပါတယ်တူကတော့ဒီလွှတ်တော်တွေမှာကော်မရှင်ကနေအစီအစဉ်ခန်းစာတင်တော့ဒီအဓိကထောက်ပြဆွေးနွေးခဲ့တဲ့ပုံကုန်တူဖြစ်တဲ့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအမျိုးသားလွှတ်တော်ကိုယ်စားဦးထေးဦးပါနောက်တစ်ခုကတော့ကျွန်တော်တို့ဒီကော်မရှင်ရဲ့လုပ်ငန်းတွေထိရောက်အောင်ပြုရင်ပြောင်းလဲဖို့ဆိုပြီးတိုက်တွန်းနေကြတဲ့လူမှုအခြေပြုဖွဲ့စည်း24ခုနဲ့ဖွဲ့ထားတဲ့ဒီမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ပြုရင်ပြောင်းလဲဆိုင်ရာအရက်ဖက်ဖွဲ့စည်းများဟိုလုပ်ငန်းအဖွဲ့ရဲ့မှာတစ်ခုပါဝင်ဖြစ်တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ဒီကော်မရှင်ရဲ့တနစ်တာဆောင်ရွက်ချက်တွေပေါ်ရေးပြီးတော့သုံးသပ်ချက်ကိုဟိုကြားကြင်ပါတယ်ခင်ဗျာဦးထေးဦးအရင်ဆွေးနွေးပေးစေချင်ပါတယ်ဟိုဒီအထက်မှာဦးထေးဦးအနေနဲ့ပေါ့လေကော်မရှင်ရဲ့တနစ်တာဆောင်ရွက်ချက်တွေထဲမှာအားအရာဆုံးလို့ပြောနိုင်တာဘာအများရှိမယ်လို့သုံးသပ်လို့ရမယ်ဦးထေးဦး
ကျွန်တော်အနေနဲ့ကတော့အရင်နှစ်တရားတွေနဲ့နှိုင်းယှဉ်ပြီးတော့အခုကော်မရှင်ရဲ့ဆောင်ရွက်ချက်တွေကသွားသွားပြောတယ်လို့ပေါ့နော်သမရော်နဲ့ပတ်သက်တဲ့ဆောင်ရွက်တာတွေစာနာဖြစ်ပြီးနေတဲ့အချိန်ဒီမှာဆိုင်ရာတွေနဲ့ဒီတုံးကြရတဲ့ကိစ္စတွေအဲပြီးရင်တော့ပြောတဲ့တန့်ငယ်မရင်းကြီးပြီးရင်ထောင်ထဲမှာလက်တွေ့ကျွန်တော်ရဲ့ဒီနိုင်ငံမှာရှိတဲ့ထောင်ကြီးထဲမှာဖြစ်ပျက်နေတဲ့အခက်အခဲတွေအကျဉ်းသားတွေရဲ့ဒုက္ခတွေအဲ့ဒီဟာတွေကိုစဉ်းစားပြီးတော့ကျွန်တော်တို့ဆောင်ရွက်ဆက်ပြီးတော့ဒီတောင်စုသက်တော်နဲ့ဒီနိုင်ငံတော်သမ္မတကိုအခုလိုအစီအစဉ်ကပြင်သွင်းလာတဲ့အချက်ဟာဖြင့်ကျွန်တော်အနေနဲ့အများကြီးဒါကိုပြောလင့်ထားတဲ့စိတ်ဓာတ်တွေဖြစ်တဲ့အတွက်အဲ့ဒီဟာတွေပေါ်မှာတော့ကျွန်တော်တို့အားရမှုရှိပါတယ်
။ Okay ဥပမာမျိုးမင်းအမြင်ရောခင်ဗျအခုဒီဟိုကော်မရှင်ရဲ့ဒီတနစ်တာဆောင်ရွက်ချက်တွေပေါ်ကိုတုံ့တက်မယ်ဆိုလို့ရှိရင်အားရဆုံးအခြေအနေဆုံးအနေနဲ့ပြောမယ်ဆိုဘယ်လိုချက်တွေတွေ့ရလဲ
။ Okay ကော်မရှင်မှာအဓိကလုပ်ငန်းနှစ်ခုရှိပါတယ်။တစ်ခုကတော့ပြည်ညာပေးမြင့်တင်ဆိုတဲ့အပိုင်းရယ်လူ့ခွင့်ကာကွယ်ရေး protection ဆိုတဲ့အပိုင်းဖြစ်ပါတယ်။အဲ့တော့ဒီနေရာမှာအရင်ကတည်းကပုံမှန်ပြီးတော့တိုးတက်လာတဲ့အချက်ကိုပြောမယ်ဆိုရင်ပညာပေးမြင့်တင်ပိုင်းမှာပုံမှန်လောက်ဆောင်နိုင်တာတွေ့ရတယ်။အထူးသဖြင့်ကျွန်တော်တို့ဒီအရက်ပတ်လူမှုဖွဲ့စည်းတွေနဲ့ပူးပေါင်းပြီးတော့ကျေးရွာတိစီပီတင်မြှင့်ပေးတဲ့အရာတွေလူမှုဟောပြောပွဲလုပ်တာတွေကျွန်တော်တွေ့ရတယ်။နောက်ပြီးရင်အပြည်ပြည်ဆိုင်ရာလူ့ခွင့်ပညာစာတမ်းကိုဘာသာပြန်မြန်မာဘာသာတွေမကဘဲနဲ့တိုင်းရင်းသားဘာသာပြန်တဲ့အထိကိုလုပ်နိုင်ခဲ့ပါတယ်။ဒါကတော့အရင်ကတည်းကပုံမူပြီးတော့ဒီလူထုကြားထဲမှာပညာပေးမှုကိုလှုပ်ဆောင်နိုင်တဲ့အရာရယ်ခုနပြောခဲ့သလိုပဲစုံစမ်းစစ်ဆေးမှုတွေရောအမဲတာဝန်ကြီးကြားထဲမှာအချင်းနောက်တွေကိုတွားပြီးတော့စုံစမ်းစစ်ဆေးမှုတော်တော်လုပ်နိုင်တဲ့ချက်ကလေးကတော့တိုးတက်လာတဲ့အပိုင်းကိုပြောလို့ရပါတယ်ခင်ဗျာ။
โอเคဆိုဆရာဦးထေးဦးနောက်တစ်ပိုင်းမေးချင်တာကတော့ဒီကော်မရှင်ဆောင်ရွက်ချက်တွေထဲမှာအားမရတဲ့အပိုင်းပေါ့လေနောက်ပြီးတော့ဟိုတိုးတက်အောင်လုပ်မယ်ဆိုရင်လုပ်နိုင်တဲ့အပိုင်းအနေနဲ့ဒါပေမဲ့လက်တွေမှာမလုပ်နိုင်ခဲ့ဘူးလို့ယူဆတာမျိုးပြောနိုင်တာမျိုးဘာများတွေ့မိလဲဆရာဦးထေးဦ
းအဲကျွန်တော်အနေနဲ့ကတော့လေအဲကော်မရှင်ကဆက်တော့ဆရာဦးအောင်မြင်းမြင်းပြောသလိုပညာပေးအပိုင်းလုပ်နေတာစင်နန်းတွေဖွင့်နေသက်ဆိုင်ရာအစိုးရဌာနတွေမှာတွားပြီးတော့စင်နန်းတွေအမျိုးမျိုးပေးတယ်အဲအဲ့ဒီလိုသိနေတဲ့ဟာဒီအပေါ်မှာသူတို့ကနေပြီးတော့ဘယ်လိုတုံးတက်လဲဆိုတော့အဲ့ဒီလိုသူတို့စနန်းပေးလိုက်တဲ့အရာတွေနေကနေပြီးတော့ဖြစ်ပွားပြီးတော့တခြားအမှုတွေနေကိုဒီလူခွင့်နဲ့ပတ်သက်တဲ့ဟာဒီပြန်ပွားလိမ့်မယ်ပြန်ပွားနိုင်မယ်လို့သူတို့ကညွှန်လဲ့တယ်အဲ့ဒီနေရာမှာအားအနေဆုံးနဲ့ဖြစ်တယ်လို့ကျွန်တော်တော့ယူမယ်ဘယ်လိုလဲဆိုတော့ကျွန်တော်တို့နိုင်ငံမှာဒါကျွန်တော်နိုင်ငံရဲ့ဒီလူငန်းတွေပဲဖြစ်ပါတော့အများစုကအရင်ချက်ဆက်ဆက်ကလေးကွာ ကျွန်တော်တို့လူခွင့်ရေးမပြောနဲ့တခြားနိုင်ငံသားတွေအပေါ်မှာကိုဆက်ဆံတဲ့သဘောထားနဲ့သူတို့ရဲ့လုပ်ငန်းအပေါ်မှာတာဝန်ပြည်ပြည့်မှုကကျွန်တော်တို့အားလုံးသိတဲ့အတိုင်းနဲ့စိတ်ကျွန်တော်တို့အဆင်မပြေဘူးပေါ့နော်ကိုကျိုးချတာတွေအများကြီးရှိတယ်ဒီအကြည့်ကြီးလေးအပေါ်မှာလုံးဝဟိုထက်မစင်းလာတာတွေရှိတယ်အဲ့တော့ဒီလိုဝန်ထမ်းတွေကအခုလိုဒီဆိုရင်သွားပညာပေးတဲ့ဟာဒီအပေါ်မှာသူတို့ဘလောက်အဖတ်တယ်မလဲသူတို့ကောင်းကင်မှာဘလောက်ကြံခဲ့မလဲသူတို့အစ်ကိုထဲမှာဘလောက်ကြံခဲ့မလဲဆိုတဲ့အားပေါ်မှာကျွန်တော်တော့စံပေးရရှိပါတယ်အဲ့တော့ပလိုင်းပေါင်းနဲ့ဖားတောက်နေတယ်လို့ပဲပေါ့ကျွန်တော်တို့လက်တာတော့ပြန်နှံ့နေရတော့သမြင့်တဲ့သမြင့်လူခွေကော်မရှင်နေနဲ့အများကြီးပေးတယ်ဒါပေမဲ့သူတို့ပေးသလောက်အရာရောက်ပါမလားဆိုတဲ့အပေါ်မှာတော့ကျွန်တော်တန်ဖိုးရရှိတယ်အဲ့ဒီနေရာမှာတော့အင်တန်ကျွန်တော်အားမရဘူးလို့ပဲပြောပါမှာပါ။
အဲဆိုအဲ့ဒါကြီးကတော့ဟိုလက်တွေ့ဒီဟိုသက်ဆိုင်ဌာနဖွဲ့စည်းရာဟိုဆောင်ရွက်တဲ့ဆောင်ရွက်ချက်တွေနဲ့တိုင်ရလိမ့်မယ်နဲ့တူပါရဲ့။ဆိုတော့ဥက္ကောမျိုးမင်းအမြင်ရောခမရဒီကော်မရှင်ဘက်ကဆောင်ရွက်ခဲ့တဲ့အပိုင်းတွေထဲမှာဒီတစ်နှစ်တာဆောင်ရွက်ချက်တွေထဲမှာအားမရဆုံးမချိဟိုဘဝင်မကြဆုံးအနေနဲ့ထောက်ပြပါဆိုရင်ဘယ်လိုချက်တွေတွေးမိလဲ
။ဘဝင်မကြဆုံးကိုထောက်ပြမယ်ဆိုတော့လူအလုံးပြည်ရဲ့အင်းဝအချုပ်ဆိုင်မှုမှာပါဝင်ဆောင်ရွက်မှုအပိုင်းမှာအင်းဝအချုပ်ဆိုင်မှာကလေးနှစ်ယောက်ကိုရရဆက်ဆက်နဲ့နှိမ့်ဆက်တဲ့အခိုင်အကန္တတွေရှိခဲ့တယ်။ဒါကိုကော်မရှင်ကဝင်ပြီးဖြေရှင်းမှုစ조사တယ်။ဒါပေမဲ့ဖြေရှင်းမှုစ조사တဲ့နေရာမှာလမ်းလွဲသွားတဲ့အမျိုးပေါ့။အမှန်တော့ဒီကိစ္စကတာမန်လူခွေချိုးဖောက်မှုတော့မဟုတ်ဘဲနဲ့ယာစပွင့်မှုဖြစ်တဲ့အစီအစဉ်ဖြစ်တယ်။ဒါပေမဲ့လူခွေရေးကော်မရှင်ကဝင်ရောက်ပြီးတော့ဆုံးဖြတ်တဲ့နေရာမျိုးမှာဒီကိစ္စကငွေတန်နဲ့ပဲချိန်လိုက်ပါဆိုပြီးတော့ကျောင်းဝင်ဖြန့်ပြေးလိုက်တဲ့အချက်ကလူခွေကော်မရှင်ဒီကိုယ်တိုင်မှာလူခွေကိစ္စကိုတကယ်လူခွေရရှုထောင့်မှန်နေမြင်ဖို့အတွက်အားနည်းနေဆိုတဲ့အချက်ရဲ့ဆက်ကမှာအမှန်တရားကိုရယူဖြေရှင်းနိုင်ဖို့အတွက်သူတို့မှာလုပ်ကျင်တဲ့စိတ်ဆန္ဒရဲရဲဆိုတဲ့အချက်ကဒီအင်းဝနဲ့ပတ်သက်ပြီးအင်းဝအချုပ်ဆိုင်မှာဖြစ်ခဲ့ရမှုနဲ့ပတ်သက်ပြီးတော့တကယ်ကိုအားမလို့အားမရဖြစ်เสียဖြစ်ပါတယ်။နောက်တစ်ခုကတော့ဒီကာကွယ်ရေးကိစ္စမှာပါပူပေါင်းဆောင်ရွက်မှုအပိုင်းကြီးသူတို့မှာလုပ်ဆောင်ရတဲ့အပိုင်းကြီးအားနည်းတာရှိတယ်။ကော်မရှင်ဒီနဲ့ဒီသူတို့ရဲ့တင်ပြလိုက်တဲ့အစိုးရဌာနကို30ကျင်းမှာပြန်ပြီးအကြောင်းပြန်ရမယ်ဆိုတဲ့အချက်ပါပေမဲ့မပြန်တဲ့ဒီအစိုးရဌာနတွေအများကြီးပဲဆက်ကဒီနေ့တိုင်းဒီတာကြီးအစိုးရတွေမှာလည်းဥပမာစကိုင်းတိုင်းဆိုရင်လုံးဝစာတမ်းမှမပြန်တဲ့ကိစ္စမျိုးဖြစ်တယ်။အဲ့လိုမျိုးကိစ္စမျိုးကိုမပြန်လို့ရှိရင်မပြန်ဘူးဆိုတော့မတမ်းနဲ့တင်ထားတယ်။ဘာကြောင့်မပြန်တာလဲ။မပြန်တဲ့ပုံမှာဟောဘယ်လိုမျိုးလုပ်ဆောင်တင်လဲဆိုတော့အကြံပေးချက်တွေထုတ်နိုင်တဲ့အပိုင်းမှာအားနည်းတာပေါ့တော့ကျွန်တော်ထောက်ပြချင်ပါတယ်
။ဟုတ်ကဲ့ဒီနောက်ဆက်တွဲဆောင်ရွက်ရမယ့်ကိစ္စအပိုင်းတွေမှာလည်းအားနည်းနေတယ်ဆိုတော့ပေါ့။ဆိုတော့ကျွန်တော်တို့ဒီအခုတော့ဒီပင်နယ်ဆွေးနွေးရဲ့ပုဂ္ဂိုလ်တွေရဲ့လူ့ခွင့်ရေးကော်မရှင်ပေါ်မှာအကောင်းဆုံးဒီကျွန်တော်တို့သုံးသက်ချက်တွေကြားခဲ့ပြီးတော့အခုကျွန်တော်တို့ပါဝင်ဆွေးနွေးဖို့တရားရဆက်သွယ်ထားတဲ့ပုံစံတွေလည်းဒီလိုင်းပေါ်မှာရောက်နေပါပြီဆိုတော့သူတို့တွေရဲ့အမြင်တွေကိုလည်းဟိုကျွန်တော်တို့နားထောင်ကြည့်ရအောင်ပါအရင်ဆုံးတစ်ယောက်ကတော့ဒီမြန်မာနိုင်ငံစလိုင်းပွေကုံဖြစ်ပါတယ်စလိုင်းပွေကုံသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျဟ
ုတ်ကဲ့ဇက်တီပေးတဲ့နေရာမှာအမှန်တရားမှဇက်တီပေးဖို့အတွက်သူတို့မှာတတိဟိုနီးတယ်လို့ကျွန်တော်မြင်တယ်ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံမှာလူမျိုးခွင့်ကြီးကိုကာကွယ်ပေးခဲ့တဲ့အဲ့ဒါဆိုလို့မရှိခဲ့ပါဘူးအဲ့တော့ခုမှပဲအတိတ်အင်းဝအထုဆိုင်ကိစ္စနဲ့ပတ်သက်ပြီးတော့မှကရောက်သစရီဖြစ်တော့အတိတ်မုံမှန်ပြင်ဆင်တဲ့အချိန်ကျတော့နည်းနည်းပပအားနာလို့လာမသိဘူးကွာနည်းနည်းတိုးတက်မှုရှိတယ်တုတ်တော့တကယ်လို့ညဟိုကာကွယ်ရေးမှုကြီးဌာနပဲဖြစ်ဖြစ်ဒီထေကြီးကပဲဖြစ်ဖြစ်နည်းနည်းကလည်းခုကနေဒီဖြစ်လူခွေးကြီးကိုထိုးထောက်နေစီတော့အဲ့ဒီအချိန်မျိုးမှာဒီလူခွေးကြီးကိုမရှိကအမှန်တရားအတိုင်းဇက်တိပေးရမလားဇက်တိပေးနိုင်မလားဆိုတော့ကတတိပိုင်းကိုလေမင်းတို့ပြောချင်တယ်အဲ့တော့ကျွန်တော်ကတော့နောက်မှဆိုရင်တော့တကယ်လို့ညလူအခွင့်ရေးကိုတောက်ဆောက်လိုက်တာခဲ့တဲ့သူဖြစ်တဲ့ဆိုရင်တော့နားနေတယ်တော့မလို့ဘူးတဲ့သူအစ်စ်ကြီးပိုင်းတွေတော့ကျွန်တော်အားမရဘူးဒါလို့ဆိုအစ်စ်ကြီးပိုင်းတွေသူကတော့တတိမရှိကြဘူးနောက်ပြီးတော့အပြောင်းလဲလဲမလို့ရှိကြဘူးအဲ့တော့နောက်မှအစ်စ်ဖြစ်ပေါ်လာမဲ့ဟိုရွေးချယ်လာမဲ့ကိုမရှင်အဖို့ကြီးဒီမှာကြတော့ဒီညီပိုင်းကြီးတတိကြောင်မြောက်တဲ့သူအမှန်တရားမှာတတိနိုင်တဲ့သူကိုပဲမြတ်သက်ပြည့်ဝစ်ခင်နေဆိုရင်တော့ပို့ပြီးတော့ဖြောက်လာတယ်ကျွန်တော်မြင်လို့ပြော
ဟုတ်ကဲ့ကိုစတိုင်းပွေကွန်ဆွေးနွေးတာကျေးဇူးပါနောက်တူကတော့ကျွန်တော်မြန်မာနိုင်ငံပါပဲကိုချင်းမြင့်ဖြစ်ပါတယ်ကိုချင်းမြင့်သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့တော့ပညာရှင်တော့မဟုတ်ပါဘူးကျွန်တော်တို့အမြင်ပြောရရင်ဆရာရဲ့ကျွန်တော်တို့လူသားတွေကကျွန်တော်တို့မိုးဖွားလာတဲ့နေ့ကနေစပြီးတော့တည်ဆုံးတဲ့နေ့အတင်ပြီးသူသားတယောက်မှရရင်ရလိုက်တဲ့အခွင့်နဲ့အရေးနဲ့ဒီအခွင့်အရေးတွေကိုအ ਨੇ ဆုံးအဆက်မှာဖြေ ေခံအဆင့်မှမရဘူးဆိုတဲ့ဟာတွေကဘာကြောင့်လဲဆိုတော့ကျွန်တော်တို့ဟိုအင်မတန်ဟိုအခွင့်အလူခံလူတန်းစားတွေရှိနေသေးလို့အဲ့ဒါကြောင့်လို့ကျွန်တော်တို့ရှင်းပါလိမ့်ခင်ဗျဒါပါပဲခင်ဗျရိုးရိုးလေးပါ
ဟုတ်ကဲ့ကိုချင်းမြင့်ဆင်းရဲကျေးဇူးပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံပါပဲဥရောပရှိဖြစ်ပါတယ်ဥရောပရှိသဘောထားလဲဆင်းရဲလို့ရပါတယ်ခင်ဗ
ျဟုတ်ပဲကျွန်တော်ကတော့လူခွေကွန်မတီနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုလို့ရှိရင်တော့အဲ့မကြသေးဘူးဖွဲ့တာပဲအဖွဲ့လို့ကျွန်တော်ပြပါတယ်ဒါပေမဲ့အဲ့ဒီလူသူတို့လှုပ်ဆောင်ရက်တွေကတော်တော်လေးအားနည်းတယ်ဆိုတာလည်းအားလုံးသိပါပဲလူခွေရကဘာလို့မှလုံးဝစုံစုံနေတာအများကြီးသိပါတယ်လူခွေကွန်မတီနဲ့တရားဟုတ်ဟုတ်တယ်ဒီရောကျွန်တော်တို့ဒီလူသားတွေကိုကောက်ွဲဖို့အတွက်ကိုတော်တော်လေးအားနည်းနေလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဥရရှင်သဘောထားဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုံကိုယ်ကြီးကိုပြန်ပြီးဆွေးနွေးခြင်းတဲ့အချက်ကတော့စောစောကဟိုထောက်ပြသွားရည်လည်းရှိပါတယ်တွတ်တော်ထဲမှာလည်းဆွေးနွေးခဲ့အကြောင်းအရာတွေပါပဲဒါကတော့ဘာလဲဆိုတော့ဟိုကော်မရှင်ကဆောင်ရွက်ချက်တွေရှိပြီမလဲတက်ဆိုင်ရာအစိုးရဖွဲ့စည်းတာဝန်ရှိသူတွေဒီအာဏာပိုင်နေဖွဲ့စည်းဘက်ကပေါ့လေပူးပေါင်းဆောင်ရွက်မှုအားနည်းချက်တွေရှိတယ်ဆိုတော့ဟိုတကယ်တော့ဒါနဲ့ပတ်သက်လို့ဟိုမေးစရာရှိတာဟိုမြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေဆိုတာဒီနိုင်ငံကအတိအကအယုံစိုက်နေခံရတဲ့ကိစ္စဆိုတော့ဘယ်လို့မှမငင်းနိုင်ပါဘူးဒီလိုပဲဒီမြန်မာနိုင်ငံနဲ့ပတ်သက်မှရေးရဖြစ်ဖြစ်ဟိုကုံွယ်ရေးတို့စီးပွားရေးအရာပဲဆက်ဆံလုပ်တဲ့နေရာတွေမှာလည်းဒီကိစ္စရဲ့ရောက်အဖို့တိတိကြုံရတဲ့ကိစ္စတွေလည်းရှိနေပါတယ်ဆိုတော့ဟိုဒီလောက်အရေးကြီးတဲ့ကိစ္စကိုဒီတိုင်းပြည်မှာအတိအကကန်တွယ်ရမယ့်အဖွဲ့အစည်းတစ်ခုကလုပ်တဲ့ကိစ္စတွေပူးပေါင်းဆောင်ရွက်မှုတွေအားနည်းနေတာဟိုဘယ်လိုပြောမလဲဆိုတော့ဟိုဒီကော်မရှင်ရဲ့အခန်းကဏ္ဍကိုတဘောမပေါက်လို့လားနားမလည်လို့လားဦးသေးဦးအမြင်ဆွေးနွေးနေရပါတယ်ခင်ဗျာ
ကျွန်တော်အနေနဲ့ဒီရင်းနှီးဆွေးနွေးနေတာတော့ကျွန်တော်2016ခုနှစ်တုန်းကစပြီးတော့ဆွေးနွေးခဲ့ပါတယ်အဲ့မှာကအဲ့ဒီအချိန်မှာအချက်ဆိုင်ကိစ္စကိုသူတို့ကံကြေသာဆောင်ရွက်ခဲ့တဲ့အပေါ်မှာကျွန်တော်အနေနဲ့ဒီလိုမျိုးနိုင်ငံသားတွေရဲ့လူခွင့်ရေးကိုမကွယ်မစောင့်ရှောက်သေးဘူးဒီလိုကာကွယ်တဲ့ပုံစံကလည်းသလွဲဖြစ်နေတဲ့အတွက်အခွင့်အလုံးလာပြောင်းလဲဖွဲ့ပြီးတဲ့လေဆိုကြကျွန်တော်ပြင်းပြခံရဆင်းရဲခဲ့ပါတယ်အခုနောက်ပိုင်းမှာအများကြီးပြည့်တက်လာတဲ့သဘောရှိပါတယ်ဒီနေရာမှာကျွန်တော်အနေနဲ့ဟိုနှစ်ပိုင်းညွှန်ပါတယ်ပထမတစ်ပိုင်းကတော့ကော်မရှင်မှာဆော့ဆော့ပြောထားတဲ့အမှတ်ပါပါတယ်အဆက်ကြီးတဲ့လူတွေပေါ့နော်ကျွန်တော်တို့အဆက်ကြီးတဲ့လူတွေအရင်ကကျွန်တော်တို့ဟိုမကျင်းရမကျင်းကြောင်းဒီသူတို့ပုံကိုယ်ရေးတိကျွမ်းတဲ့ဟာဒီအပေါ်မှာဆောင်ရွက်တဲ့နေရာမှာအဆက်ကြီးရသမျိုးနောက်တစ်ခုကဆိုလို့ရှိရင်ဥပဒေရဲ့လာပြတ်ထန်းထားတဲ့အချက်ဒီအဲ့ဒီရဲ့အနေအထားဒီဆိုလို့ရှိရင်ဥပဒေရဲ့အနေအထားကလည်းကျွန်တော်တို့ဒီကိုကော်မရှင်ရဲ့နိုင်ငံဆောင်တာဒီပေါ်မှာအထက်ကျဲရှိတာရှိနိုင်ပါတယ်အဲ့ဒီလူကိုကော်မရှင်ဥပဒေမှာကျွန်တော်လက်လက်စွာဆောင်ရမ်းနိုင်ရဲ့လို့ဖော်ပြထားပြီးတိုင်းအောင်ကျွန်တော်တို့ဆိုလို့ရှိရင်ဥပဒေကြောင့်လာသူတို့တောင်းရရတဲ့အထက်ကျဲတွေရှိနိုင်ပါတယ်အဲ့တော့ကျွန်တော်အနေနဲ့ကတော့ဒီကိုကော်မရှင်ရဲ့ဆောင်ရွက်လုပ်ကြနေတဲ့အပေါ်မှာဆော့ဆော့ပြောကြလို့လည်းလူတွေလည်းကြောင်းဖို့လိုပါတယ်ကျွန်တော်တို့နောက်တစ်ခါအဲ့ဒီဆောင်ရွက်နေတဲ့စွမ်းဆောင်ကြီးလည်းတိုးတက်လာအောင်အပြောင်းလဲတွေဖြစ်လာအောင်ကျွန်တော်တို့အပြောင်းလဲတွေလုပ်လို့လူတွေဆိုတာတော့ကျွန်တော်သဘောတူပါတယ
်ဟုတ်ကဲ့ဟုတ်ပြောမယ်ဆိုရင်တော့ဒီကော်မရှင်နဲ့ပတ်သက်တယ်ဆိုရင်တော့လူရောမူရောကြောင်းဖို့လိုနေတာပေါ့နော
်ဟုတ်ပါပြီ
ဟုတ်ကဲ့ဆိုတော့ကိုအောင်မျိုးမင်းကိုလည်းကျွန်တော်မေးချင်ပါတယ်ဆော့ဆော့ကဒီဦးထိပ်ဦးကိုကျွန်တော်မေးရမေးခွန်းပါပဲနိုင်ငံတကာအစဒီမြန်မာနိုင်ငံအလူခွင့်ကိစ္စဆိုတော့ဟိုဘာကိစ္စပြောနိုင်ငံတကာနဲ့ပတ်သက်လို့ရှိရင်ဒီကိစ္စကထောက်ထောက်ပြခံနေရတဲ့ကိစ္စဖြစ်တော့ဒါကိုကင်တွယ်ဆောင်ရွက်ရတဲ့အမျိုးသားလူခွင့်ကော်မရှင်ရဲ့အခန်းကဏ္ဍကိုဟိုကျန်တဲ့ဒီအစိုးရဘက်နေသက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေဘက်မှာဘယ်လောက်ထိဒီအမျိုးသားကော်မရှင်ရဲ့အခန်းကဏ္ဍကိုလေးလေးလေးနဲ့သဘောပေါက်ကြရဲပေါက်ကြပါရဲ့လားပေါ့နော်ဘာဖြစ်လို့လဲဆိုတော့ဟိုလူခွင့်ရေးချုပ်ဖောက်မှုနဲ့ပတ်သက်လို့ဒီနိုင်ငံတကာဆွဆွဲခံနေရတဲ့ကိစ္စတွေကိုဟိုတံပြန်မှုဖွင့်ထားတဲ့အဖွဲ့အစည်းလို့လူများသဘောထားနေကြသလားကိုအောင်မျိုးမင်းဒီလိုဖွဲ့စည်းရေးရဟန်းမှာလည်းကိုအောင်မျိုးမင်းထိတွေ့ဆက်ဆံနေတော့ဘလို့နားလည်ထားလဲခင်ဗျာ
ဟုတ်ကဲ့ခုနဆရာဦးသိဦးပြောသလိုပါပဲဒီလူခွေကော်မရှင်မှာဘလို့လို့ရမလဲဆိုရင် mandate ကလူခွေကော်မရှင်ရဲ့ဥပဒေဝါမူတည်ပါတယ်သူတို့ခေါ်နေတဲ့ enabling law ပါအဲ့ဒီမှာသတ်မှတ်ထားတဲ့လုပ်ပိုင်ခွင့်အတိုင်းပဲလုပ်ပိုင်ခွင့်ရှိတည်တယ်အဲ့ဒီဥပဒေကြားထဲမှာလုပ်ပိုင်ခွင့်တွေမှာတချို့နေရာအားနည်းချက်တွေဖြစ်နေတယ်ဒီမှာကျွန်တော်အဂတိလိုက်စာရေးတိုက်ချဲ့ရေးကော်မရှင်နော်ဒါလည်းလူခွေးကော်မရှင်ကျွန်တော်နိုင်ငံတော်အဆင့်ကော်မရှင်နှစ်ခုပါဒါပေမဲ့အဂတိလိုက်စာရေးတိုက်ချဲ့ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုကိုလုပ်နိုင်တယ်လုပ်နိုင်လို့ရှိရင်တွေ့လို့ရှိရင်သူတို့ကိုယ်တိုင်ကဥပဒေအရတရားစွဲနိုင်တဲ့အနေအထားမျိုးရှိတယ်အဲ့ဒါအကြောင်းမလို့အခုဆိုရင်အဂတိလိုက်စာမှုတိုက်ချဲ့ရေးကော်မရှင်ရဲ့လုပ်ပိုင်ခွင့်နဲ့လုပ်နိုင်တဲ့အနေအထားကိုလူတို့ကပုံရော့ article လာသလိုဒီငါးကြီးကြီးတွေလည်းဒီနေ့တုံ့လောက်လာရှိတယ်ဒါပေမဲ့လူခွေးကော်မရှင်ရဲ့လုပ်ပိုင်ခွင့်နဲ့မှာပါလဲဆိုတော့ သူတို့ကစာတိုင်းပုံဆိုတဲ့သဘောမျိုးပဲရှိနေတယ်။တိုင်ကြားမှုလာလို့ရှိရင်သူတို့လက်ခံမယ်။လက်ခံပြီးလို့ရှိရင်တကယ်လို့သူတို့ကဒါလူခွေချိုးပေါက်မှုလို့သတ်မှတ်တယ်ဆိုရင်တက်ဆိုင်ရာဝိညာဏခန္ဓာတဘူအစိုးရကိုသူတို့ကဒီကိစ္စနဲ့ပတ်သက်လို့ရင်းမြစ်လာရဲ့အကြံပြုတာရဲ့ဒါပဲလုပ်လို့ရတယ်။အဲဒီတော့တချို့ဒီလိုမျိုးကြောင်းလဲခြင်းနဲ့စိတ်မရှိတဲ့သူတွေနောက်တစ်ခါဒီလိုမျိုးကော်မတီရဲ့လုံကော်မရှင်ရဲ့လုံပိုင်ခွင့်အားနည်းမှုပေါ်မှာပြိတ်ပြီးတော့အထင်မသေးတဲ့အထင်သေးတဲ့သူတွေကဘာဖြစ်လာလဲဆိုတော့ငါတို့ဘာမှမပြန်ပြောလဲသူတို့ဘာမှမလုပ်နိုင်ပါဘူးကွာဆိုရဲအထင်သေးစိတ်ရှိလာတယ်။အဲတော့ပါဝါချင်းအားနည်းနေတဲ့ချက်တစ်ခုဖြစ်တယ်။အဲတော့ကျွန်တော်တို့ပြောချင်တာတခုကဒီကော်မရှင်ကအမှန်တော့ကျွန်တော်တို့ကသူတို့မှာတရားဥပဒေကိုဝင်ရောက်ဆက်သက်လို့မရအောင်စီရင်ချက်ကတော့တရားရုံးသွားရမယ်။ဒါပေမဲ့သူတို့ရဲ့လုံပိုင်ခွင့်အတိုင်းပြန်လည်ပြီးတော့ပြင်ပြလိုက်တဲ့အခြေအနေမျိုးမှာသတ်မှတ်ထားရတဲ့30အတွင်းမလာတာအတိမတ်တော့မပြည့်တဲ့အာမျိုးဆိုရင်တော့အဲ့ဒီလိုမျိုးကိစ္စကိုဒီကက်ပုံမှုမြင်မာတဲ့နိုင်ငံတော်သမရဖြစ်ဖြစ်ဖွဲ့စည်းထားတဲ့ဒီနိုင်ငံတော်အတိုင်းမြင်ခံမဲ့ဖြစ်ဖြစ်သူတို့ကိုထပ်ပြီးတော့တိုင်ကြားပြီးတော့ဒီလိုမျိုးပြက်ကွက်မှုကိုအရေးယူပေးပါလို့လှုပ်ဆောင်တဲ့ကိစ္စတစ်ခုမှမရှိတဲ့အတွက်အစိုးရဝန်ကြီးဌာနတော်များကလူ့အခွင့်အရေးကော်မရှင်ဆိုရင်ထိတ်ပြီးတော့အထင်မကြီးတာမလေးစားတဲ့ဟာဖြစ်တယ်လို့ကျွန်တော်ထောက်ပြချင်တာရှိပါတယ်
โอเคก็မျိုးမျိုးဆွေးနွေးရကျေးဇူးပါဆိုတော့အခုကျွန်တော်တို့ဆွေးနွေးနေတဲ့အချိန်မှာပဲကျွန်တော်တို့ဒီ Facebook ပေါ်မှာတိုက်ရိုက်ကျွန်တော်တို့အမှတ်ချက်ပေးနေတယ်အမှတ်ချက်တချို့ကိုလည်းပဲဖော်ပြချင်ပါတယ်တူကတော့ဥတူဆိုတဲ့အကောင့်နဲ့ပါသူကတော့မြန်မာနိုင်ငံမှာလူခွင့်ဆိုတာမရှိပါဘူးတဲ့ထင်တယ်လို့လုံနေကြတယ်ထင်တိုင်းကျဲနေကြတာပါဆိုရေးပါတယ်နောက်တူကတော့အာခိုင်မြေကရခိုင်သားချေဆိုပြီးတော့အကောင့်ပါသူကတော့လူခွင့်ဆိုတာမြန်မာနိုင်ငံမှာစစ်တပ်ကပဲအခွင့်အူးကလုံနေတာတဲ့ပြည်သူလူထုကတော့လူခွင့်ချုပ်ပေါက်ရင်ချုပ်ပေါက်ခံနေရတာပါပဲဆိုပြီးတော့ဟောရေးပါတယ်နောက်တူကလည်းအလားတူပါပဲဟိုပြည်သူလူထုတွေကိုတန်းရင်းသားတွေကိုအမျိုးမျိုးလှုပ်ချင်တယ်လို့လုပ်နေတာပါဆိုပြီးတော့ရေးပါတယ်ဆိုတော့ဒီလူခွင့်ရေးကော်မရှင်နဲ့ပတ်သက်လို့အားမရတဲ့အမြင်တွေကပုံများနေတယ်လို့ဆိုရမှာပါနောက်ထပ်ကျွန်တော်တို့ဒီအီးမေးလ်နဲ့ပေးပို့ထားတဲ့စာတွေကိုလည်းပဲလက်လက်စာတွေပေါ်ပြချင်ပါတယ်တူကတော့အာ Hugh Home လို့ထွက်ရမယ်ထင်ပါတယ်သူစာကို Maxwell မှာပဲဖတ်ပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကိုကျွန်တော်အနေနဲ့မြောက်ပြစံတောင်းအဆင့်လောက်သားမြင်ပါတယ်ဗျာဘာဖြစ်လို့လဲဆိုတော့သတင်းစာတွေနဲ့လူခွေကော်မရှင်အနေနဲ့လူခွေကျူးလွန်ခံရမှုတွေပေါ်အထောက်အထားနဲ့တကွတင်ပြလာပါကသက်ဆိုင်ရာဌာနများနဲ့ညှိနှိုင်းဆောင်ရွက်ပေးပါမည်ဟုဖော်ပြပါရှိလာသဖြင့်ကျွန်တော်တို့မှအာကိုတကြီးနဲ့စားလိုက်ကနေတစ်ဆင့်အမြန်ချောပို့နဲ့ကျွန်တော်တို့ရဲ့တောင်ကြီးမြို့နဲ့အေးသာယာမြို့တစ်တိဆောက်တဲ့အချိန်1990ခုနှစ်စေစိုးရကာလဥယျာဉ်ချမ်းမြေ 14.28 ဧကအားဥပဒေမဲ့မတရားသိမ်းဆည်းခံရမှုအပေါ်တင်ပြခဲ့ရာတလားခန့်ကြားပြီးတဲ့နောက်လူကိုယ်တိုင်ရန်ကုန်ကိုဆင်းပြီးတော့လူခွင့်ရေးကော်မရှင်ရုံးကိုတွားရောက်စုံစမ်းခဲ့ရာစာကိုလက်ခံရရှိကြောင်းနဲ့မှတ်တမ်းအဖြစ်ထိန်းသိမ်းထားရှိမည်ဖြစ်ကြောင်းပြောလာပြီးတာဝန်ရှိလူကြီးများနဲ့တွေ့ဆုံခွင့်မပေးခဲ့ပါဆိုလိုချင်တာကလူခွင့်ရေးကော်မရှင်အနေနဲ့လေယာဉ်မြေသိမ်းဆည်းခံရမှုနဲ့ပတ်သက်ပြီးလုပ်ပိုင်ခွင့်မရှိတာလားဒါဆိုလဲဘာကြောင့်သတင်းစာတွေနဲ့မစားရဝါခမန်းထဲ့ကြညာနေသေးလဲဗျာကျွန်တော်တို့ပြည်သူလူထုမှာအချိန်ကုန်ငွေကုန်နေဗျာကျွန်တော်တို့မှာသိသိခံဥယျာဉ်ချမ်းမြေနဲ့ပတ်သက်လို့1984ခုနှစ်ကနေ1989ခုနှစ်သိသိခံရစဉ်ကာလအထိနိုင်ငံတော်ကိုပေးသွင်းထားတဲ့တီးနှံခွန်မြေခွန်ပြေစာများပြည့်စုံစွာရှိနေပါတယ်ဥပဒေမဲ့လေယာဉ်မြေအသိခံရတာကိုလူခွေချိုးဖောက်ခံရမှုလို့မယူဆရင်ဘဲအရာတွေကများလူခွေရေချိုးဖောက်မှုများဖြစ်ပါတယ်လေခမည်းလို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်စာတစ်စောင်လည်းလက်စာရေးဖော်ပြခြင်းမှာလည်းသူကတော့မိထီလာမျိုးကဦးစိန်မောင်မှာကိုရန်နိုင်မဲ့ဖတ်ပြပေးပါဦးခင်ဗျာ
။လူခွေကောင်ရှင်ကနှစ်ပတ်လည်အစည်းအခမ်းအနားကိုလွှတ်တော်မှာထင်ပြခဲ့ပါတယ်။ထိုးတန်မှုတချို့ရှိသလိုအားနည်းချက်များလည်းရှိနေသေးတယ်လို့သုံးသပ်ဝေဖန်ခဲ့ကြပါတယ်။အဲ့တော့ဒီနေရာမှာဥရေစိုးမိုးရေးကိုပြောစရာဖြစ်လာပါပြီ။လူခွေရေနဲ့ပတ်သက်လို့ဥရေပြဋ္ဌာန်းတာတွေကုလသမဂ္ဂရဲ့လူခွေဆိုင်ရာဗရင်းငယ်စာတမ်းတွေရှိပါတယ်။လူခွေကော်မရှင်ကဒီဥရီတွေကိုသုံးဆွဲပြီးလူခွေပြဿနာတွေကိုကြိုတင်ကာကွယ်ဖို့ဖြေရှင်းပေးဖို့ရာသီနဲ့အခွင့်အရေးတွေရစေဖို့လုပ်နေပါတယ်။သို့တော်လည်းအချို့သောအာဏာပိုင်အဖွဲ့အစည်းတွေကမိမိတို့အလိုကျဖြစ်စေရေးအတွက်တားဆီးဟန်တာတွေလုပ်ကြတဲ့အတွက်ကော်မရှင်ရဲ့လှုပ်ဆောင်မှုအားနည်းဖို့ဖြစ်လာရပါတယ်လို့ဆိုရမှာဖြစ်ပါတယ်။ထင်သာမြင်သာဖြစ်စဉ်တချို့ကိုတင်ပြရရင်ဖန်စီထိန်းသိမ်းထားစဉ်မှာရာသီနဲ့အခွင့်အရေးတွေမရဘဲတည်ဆုံးသည့်အထီးပြုကျင့်ခံရမှုတွေမှာတော်ဝင်ရှိသူကိုအာဏာပိုင်များကအရေးမယူအကာအကွယ်ပေးနေတာတွေကိုကော်မရှင်ကအစိုးရထံတင်ပြပြီးထိရောက်စွာအရေးယူပေးနိုင်ခြင်းမရှိတာတန်ငယ်မတိန်မှုတွေလိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေမှာလည်းတရားလိုများရဲ့ရပိုင်ခွင့်များကိုဥပဒေကြောင်းအရအပြေးဝရနိုင်ဖို့ တရားရေးဌာနနဲ့တင်းတင်းလျောက်ပတ်စွာညီနိုင်ဆောင်ရွက်ပေးနိုင်ခြင်းမရှိတာတွေကိုတွေးနေရပါတယ်။ဒါတွေကိုအလေးထားကြံတွေဖြေရှင်းရပါမယ်။ကျန်တဲ့လူခွေဖောက်ပြချူးလို့မှုဆုံးရှုံးနေတာဈေးမှုတွေမှာလည်းဒီလိုမျိုးတွေမဖြစ်အောင်တောင်းရှိအဖွဲ့အစည်းများနဲ့အချိန်နဲ့တပင်းညီညီနိုင်ဆောင်ဖို့လိုပါမယ်။ကုညီဖို့လိုအပ်တာကိုလည်းကုညီသွားမှာဖြစ်ပါတယ်။ဒီလိုဆောင်ရွက်မဲ့ဆိုရင်တရားဥပ
အဟံတားမြကိုကျော်လွားဆောင်ရွက်နိုင်ရေးကိုဆောင်ရွက်တင်ကြောင်းဆွေးနွေးအပ်ပါရခင်ဗျာဟုတ်ကဲ့ဒါတော့မိတ်ဆွေလာမျိုးအဥစိန်မောင်ပါဆိုတော့ရေဝေးရချုပ်လိုက်မယ်ဆိုရင်စစောတော်တော်ရှင်နေ Facebook မှာပြောထားရရေဆိုလို့ရှင်တော့ကောမရှင်ပေါ်မှာဟိုတိုးတက်မှုတချို့မြင်ရတယ်လို့ပြောပေမဲ့လည်းအားမလို့အားမရဟိုသဘောထားရေးကိုထင်ရှားတွေ့ရပါတယ်ဟိုနောက်တချို့ဆိုလို့ရှင်ရုံချင်မှုတော်တော်အားနည်းနေတဲ့အပိုင်းတွေရှိပါတယ် ဆိုတော့အပိုင်းမျိုးပြောပါတယ်ဒါပေမဲ့တခုရှိရပါလို့တချို့ဝေဖန်ရရမျိုးရှိပါတယ်ဟိုထူးသဖြင့်ဥမာတစ်ခုအနေနဲ့ဟိုတိတ်မကြခင်ကဒီဖိုင်ပြင်းတဲ့ကြောက်တမ်းမှာဖြစ်ခဲ့ဖြစ်စဉ်မျိုးပါဟိုထိသိမ်းခံရတဲ့ထင်ရှားအောင်တိတ်ဆုံးတဲ့ဖြစ်စဉ်မှာဒီတက်မလို့ဖြစ်ရှင်းချက်အတိုင်းပဲကော်မရှင်နေနဲ့ပြည်ပြဝဝစုံစမ်းစစ်ဆေးနိုင်ခဲ့တယ်လို့ပြောနိုင်သလားဆရာဦးထေးဦ
ဒါပေမဲ့အဲ့ဒီဘယ်လိုဆောင်ရွက်စစ်ဆေးလဲဆိုတဲ့စစ်ဆေးကိုကျွန်တော်တို့ကခုတည်းကမသိရသေးပါဘူး။ဒါနောက်နေ့အချိန်ခံစားကြမှာသိရမယ်အနေအထားတွေပါ။အဲ့တော့ကျွန်တော်အနေနဲ့တော့လေဒီနေ့ပြောချင်တာကတော့အခုသွားပြောတဲ့အားနည်းတဲ့အားနည်းတွေဆိုတဲ့ဟာလုပ်ပိုင်ရဲ့ရှိတဲ့အစွမ်းရနေပြီးတော့အခုစက်မှတ်ထားတဲ့ဒေတာတွေဥပဒေအခွင့်အရေးတွေဘယ်ကနေပြီးတော့ဖြစ်ရောက်အောင်ဟလာဘယ
ဒီလိုဒီအောင်သတင်းစာရှင်းပွဲနဲ့ကျွန်တော်တို့ဒီလူတွေကိုဘယ်လိုချိုးဖောက်ခံရလဲဒါအဖွဲ့အစည်းတွေအနည်းဌာနအနေတာဝန်ရှိတဲ့ဆိုတာတွေကိုကျွန်တော်တို့သတင်းစာရှင်းပွဲလုပ်ပြီးတော့အဲ့ဒီလိုလုပ်မယ်ဆိုရင်တော့ကိုယ့်ရဲ့လက်မှတ်ဝန်ကိုအသုံးချပြီးတော့ခေါ်ထုတ်မယ်ဆိုတော့ခုတည်းပို့ပြီးတော့ကြည့်အောင်လုပ်မယ်လို့ကျွန်တော်တို့ပြောခဲ့ပါတယ်။
โอเคโซကိုယ်မျိုးမင်းမျိုးခင်ဗျာကျွန်တော်တို့ဟိုဒီကြောက်တန်းကိစ္စမှာဆိုလို့ရှိရင်ဒီဟိုတက်မလို့ထုတ်ပြန်ခြင်းနဲ့ဟိုတိတ်မကွာဘူးဆိုပြီးဝေဖန်မှုတွေလည်းခံခဲ့ရပါတယ်ဆိုတော့ဒီလိုစုံစမ်းစစ်ဆေးမှုတွေပေါ်လာတာရောဆောစောကပြောသလိုပေါ့လေဟိုကျွန်တော်တို့ဒီဖွဲ့စည်းထားတဲ့မူကြောင်းလားဒါမှမဟုတ်ကွန်မရှင်ထဲမှာပါနေတဲ့လူတွေကြောင်းလားဘာတွေရောက်ဖြစ်ရတာလဲကိုယ်မ
ခုနပြောသလိုတကယ်တမ်းအမှန်တကယ်တွေ့ရှိတဲ့အချက်တွေဘက်ပေါင်းစုံနဲ့စင်ရင်သုံးသပ်မှုအပိုင်းတွေအားနည်းနေရတွေ့ရတယ်။ဆက်တကမှဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုမျိုးလှုပ်ဆောင်တင်ပါလဲဆိုရဲအကြံဉာဏ်ပေးချက်တွေကအကျန်းကိုအားနည်းတယ်။ဥပမာပတူတွေမှာတာဝန်ရှိတဲ့အတွက်ဒါကိုဆက်လက်ပြီးလှုပ်ဆောင်ပေးပါ။ဒီနေရာမှာပတူတွေကကျူးလွန်နေဆိုတာသိပါလေဆိုရဲအချက်မျိုးမပါဘဲနဲ့တာမန်ကိစ္စတာမန်ရေးကိစ္စမှာအမှုတွေကားသလိုအမှခိုင်ခိုင်လုံးလုံးရှိတဲ့အချက်တွေပါနေတာအဲ့ဒါကကျွန်တော်တို့လည်းတကယ်အားမရပါဘူးအမှန်တော့လူ့ခွင့်ရေးကော်မရှင်ဆိုတာလူ့ခွင့်ရေးကိုဘယ်သူပဲချိုးပေါက်ချိုးပေါက်ဘယ်သူပဲချိုးပေါက်ချိုးပေါက်ခံရလူ့ခွင့်ရေးကိုပဲဥတည်ပြီးတော့လူ့ခွင့်ရေးရှုထောင့်နဲ့သုံးသပ်ပြီးတော့အမှန်တရားဂျက်ကစ်ပေါ်ပေါက်ရေးတွေလုပ်ဆောင်ရတဲ့အရာမျိုးဖြစ်တယ်ဒါပေမဲ့ကန်ဆိုးစွာနဲ့ပဲပြင်ပြလာတဲ့တွေ့ရှိချက်တွေအကြံပေးချက်တွေကအရင်ကဟိုအားနည်းနေတာတွေ့ရတယ်အထူးသဖြင့်စစ်တပ်နဲ့ပတ်သက်ပြီးတော့ဖြစ်လာတဲ့ကိစ္စမျိုးဆိုလို့ရှိရင်စစ်တပ်ကထုတ်ပြန်ချက်ကိုပဲပြန်ပြောတာမျိုးတွေတက္ကသိုလ်တိုင်းရင်းသားဒေသမှာဖြစ်တဲ့ကိစ္စမျိုးတွေဆိုလို့ရှိရင်လည်းဗက်ပေါင်းစုံပါဝင်အောင်တွေ့ဆုံတာမဟုတ်ဘဲနဲ့ဒါဖြစ်ရဖြစ်စင်မှာဆိုတဲ့ကြေညာချက်တွေကလူ့ခွင့်ရေးကော်မရှင်နေရဲ့ဒီလူ့ခွင့်ရေးပေါ်မှာရက်တိချက်အားနည်းတယ်လို့ကျွန်တော်ပြောချင်တယ်နောက်တစ်ခုကကျွန်တော်တို့မှာတစ်ခါသိကြလို့ရှိရင်လူ့ခွင့်ရေးကော်မရှင်ကိုယ်တိုင်ကလောက်တာကိုပဲပြပြီးတော့ကြည့်ရမှုကိုမပြချင်တဲ့သဘောမျိုးလားစစ်ပချက်ခုနကပြောသလိုမလုပ်လို့ပါလေဒါပေမဲ့ကြောင်းလို့မရဘူးဆိုတော့သဘောမျိုးကိုပဲကြားရင်လည်းဝန်းချသလားတခါလေကျွန်တော်တို့အဲ့လိုစဉ်းစားမိတယ်အဲ့တော့လူတွေပေါ်မှာလည်းမူတည်ပါတယ်ဆက်တကမှာလူ့ခွင့်ရေးကော်မရှင်ကပြောမယ်ဆိုရင်လူ့ခွင့်ရေးကောင်စင်တက်ပြီနဲ့တိုင်းပြည်မှာရှိနေသောအရန်ကိုအင်အားကြီးနေသော institution တွေကိုကျော်ဖို့အတွက်ခက်ခဲနေကြတဲ့သဘောမျိုးကိုလည်းတွေ့နေရပါတယ်
ဟုတ်ကဲ့ပ
ပင်နိုင်စနေပြီကတဲ့ဒီညီမညင်းမြန်မာထားတဲ့အူအောင်မျိုးမင်းအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးထေးဦးကိုရင်ပါဝင်ဆွေးနွေးရသည်ဖြစ်မှတ်ချက်တွေရေးသားပေးဖို့သူတွေနဲ့တောတာရှင်တွေအားလုံးထူးကျေးဇူးတင်ပါတယ်ခင်ဗျာကွန်လွေဦးစီစဉ်ထုတ်လွှင့်ခဲ့တဲ့စနေညတိုင်းရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်ရှင်ဖွေဦးရဲ့တိုင်းရက်လေးလိုင်းဆွေးနွေးခန်း
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကိုအီးမေးလ်ရေးသားပေးပို့နိုင်ပါတယ
်။ VOA American တန်ကနေခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 kHz 1.835 လိုင်းဒိုမီတာ19 kHz 15113ညလိုင်းဒိုမီတာ41 kHz 933ညတို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ် VOA ရဲ့ Internet ဆက်မျက်နှာကနေပြီးတော့နားဆင်ခြင်းလဲ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်ကျမတို့ VOA ကိုဝေဖန်ကြံပေးခြင်းနဲ့နားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့ရဲဆိုရင်တော့ VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်စာရိတ်လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင်အခုတနင်္ဂနွေနေ့မနက်ခင်းထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင
်နိုင်ငံဆိုင်ဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူခေါင်းဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဗဇာကရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံပြီးဌာနပြန်ရေးစတင်ဆွေးနွေးနေပါတယ်။မနေ့စနေနေ့တုန်းကတော့ကုတုပလောင်ဒုက္ခသည်စခန်းမှာဒုက္ခသည်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးဒုက္ခသည်တွေကနိုင်ငံသားဖြစ်ခွင့်ကိုတောင်းဆိုခဲ့ကြပါတယ်။ဟောင်ကောင်ကယထာပူရာယုံတစ်ခုအတွင်းစနေနေ့ကထောင်နဲ့ချီတဲ့ဆန္ဒပြသူတွေကိုရှင်းလင်းဖို့ရဲတပ်ဖွဲ့ကမျက်ရည်ကိုဘုံးတွေပစ်သွင်းပြီးအတင်းစီးနဲ့ဝင်ရောက်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကလူရန်ကားတချို့ရဲ့အကြမ်းဖက်တိုက်ခိုက်မှုကိုရဲဘက်ကတုံ့ပြန်ကင်တွယ်ဖို့နှိမ့်ကွေးခဲ့တယ်ဆိုပြီးဆန္ဒပြသူတွေကခွင့်ပြုချက်မရှိဘဲချီတက်ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။ဒီနှစ်ကုန်ပိုင်းမှာကျင်းပမဲ့ဒေသဆိုင်ရာရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့သူတချို့ကိုကိုယ်စားလှယ်လောင်းစည်းရင်းကဖိရှားလိုက်တဲ့အတွက်ရုရှားနိုင်ငံမော်စကိုမြို့တော်မှာစနေနေ့ကဆန္ဒပြပွဲတွေဖြစ်ခဲ့ပြီးလူတစ်ထောင်ကျော်ကိုရဲတွေကဖမ်းဆီးလိုက်ပါတယ်။ခွင့်ပြုချက်မရဘဲမော်စကိုမြို့နယ်မှာလုပ်တဲ့ဒီဆန္ဒပြပွဲတွေကလူတစ်ထောင်ကျော်ကိုပုံမှန်အမျိုးမျိုးနဲ့ဖမ်းဆီးခဲ့တဲ့အကြောင်းရုရှားရဲတွေက TASS နဲ့ RIA Novosti သတင်းဌာနတွေကိုပြောဆိုထားပါတယ်။ Honduras နိုင်ငံသား Marvin Rabia Martinez ကိုသူစနီးနဲ့ခုနှစ်လအရွယ်ကလေးငယ်တို့ရှေ့မှာပဲ American လွှင့်မှုကြီးကြပ်ရေးနဲ့အောက်ခွန်ဌာနတာဝန်ရှိသူတွေကဖမ်းဆီးခဲ့ပါတယ်။အခုချိန်ထိတော့စနီးနဲ့မိသားစုဝင်တွေနဲ့တွေ့ဆုံခွင့်မရသေးပါဘူးရှင်။
ဇူလိုင်လ28ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖိုင်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရမန်ဖြစ်ပါရရှင်ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လိုက်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25လို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ် VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.